Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် January လ29ရက်ဗုဒ္ဓဘူးနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိ Flight to Meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ဝန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီဟာတရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိနေပြီးတော့တရုတ်ကောင်ဆောင်နေတဲ့မြောက်ကိုရီးယားနျူကလ িয়ার အရေးဆွေးနွေးဖို့ရှိနေပါတယ်စီးရီးယားညီညာရေးဆွေးနွေးပွဲကိုဆွစ်ဇာလန်မှာတောက်ချာနေစတင်မှာဖြစ်ပေမဲ့ဘယ်သူတွေတက်မယ်ဆိုတာမသိရသေးပါဘူးဒိမတ်နိုင်ငံအတွင်းခလုံးဝင်းရှောက်ထားကြမဲ့သူတွေကိုဟန်တားတဲ့ဥပဒေတစ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံကသတင်းတွေကိုမနက်နာချမ်းနဲ့တူတင်ပြပေးတော့မှာပါခင်ဗျာ
။ကောင်းပါပြီကိုစောဝင်းလိုက်။သတင်းအစီအစဉ်ပြီးမှလည်းတရုတ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီရဲ့ခီးစဉ်အကြောင်းအသေးစိတ်ကိုကြားရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော
့ဒီမူကြီးကျေးဝင်ကြီးဌာနဆိုတာကကျွန်တော်တို့1988ခုနှစ်အရေးကင်းပြီးတော့နဝတအစိုးရစဖွဲ့တ
ဲ့ဒါကတော့လွတ်တော်မှာလူဝင်မှုကြီးကြပ်ရေးဝင်ကြီးဌာနကိုပြည်ထောင်ဝင်ကြီးဌာနအောက်ပြောင်းရွှေ့ဖို့သမရဦးသိန်းစိန်တင်သွင်းတဲ့အဆိုပေါ်မှာဝေဖန်သုံးသပ်ထားတာတွေကိုတင်ပြပေးမှမို့စောင့်မျှော်နားဆင်ကြပါရှင်။နောက်ပိုင်းမှာလည်းအင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့မနက်နာချမ်းတို့ကပြောပြပါအောင်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာတရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိနေပြီးမကြာခင်ပြုလုပ်မဲ့တွေ့ဆုံဆွေးနွေးမှုတွေအတွင်းမြောက်ကိုရီးယားရဲ့အငြင်းပွားဝယ်ရာနျူကလ িয়ার စမ်းသပ်မှုတွေရပ်တန့်ရေးတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုဖိအားပေးပြောဆိုပေးဖို့တောင်းဆိုဖို့ရှိနေပါတယ်။ဝန်ကြီးကယ်ရီဟာတရုတ်နိုင်ငံသားဝန်ကြီးဝမ်ယီနဲ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံမှုရှိပြီးနေ့လယ်သွားဆိုင်းရင်ပြုလုပ်မဲ့ဆွေးနွေးပွဲမတိုင်ခင်ဝန်ကြီးနှစ်ဦးဟာတရင်းသာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။အခုလအစောပိုင်းတုန်းကမြောက်ကိုရီးယားကသူတို့အဆိုအရဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်စွာစမ်းသပ်နိုင်ခဲ့တယ်လို့ပြောဆိုလိုက်တဲ့အတွက်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုခံခဲ့ရပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့စီးပွားရေးအသက်သွေးကြောဖြစ်ပါတယ်။ဝန်ကြီးကယ်ရီရဲ့ခေးစဉ်အတွင်းအရေးအပါဆုံးအချက်တစ်ခုကတော့ကမ္ဘာအင်အားကြီးနိုင်ငံတွေကရန်စတဲ့လှုပ်ရှားတစ်ခုလို့ထင်မြင်ယူဆထားကြတဲ့အလားတူနျူကလ িয়ার စမ်းသပ်မှုတွေမြောက်ကိုရီးယားအနေနဲ့ထပ်မံမပြုလို့ရေးတရုတ်နိုင်ငံကသူ့ရဲ့ဩဇာလွှမ်းမိုးမှုကိုအတုံးချပြောဆိုပေးဖို့ဖြစ်ပါတယ်။တရုတ်နိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အတွက်လည်းမြောက်ကိုရီးယားအပေါ်အရေးယူမဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေချတဲ့အခါတရုတ်နိုင်ငံရဲ့ထောက်ခံမှုဟာအရေးပါပါတယ်။ဝန်ကြီးကယ်ရီဟာကမ္ဘောဒီးယားနိုင်ငံကနေတရုတ်နိုင်ငံကိုရောက်လာတာဖြစ်ပြီးအဲ့ဒီမှာလူ့အခွင့်အရေးဆိုင်ရာဆိုးရမှုတွေအပါအဝင်ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုကမ္ဘောဒီးယားကောင်ဆောင်နေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြန်လည်စတင်မဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်ကုလသမဂ္ဂကဖိတ်စာတွေကိုအင်္ဂါနေ့မှာပေးပို့နေပြီဖြစ်ပေမဲ့ဘယ်သူတွေကိုဖိတ်ကြားခဲ့တယ်လဲဆီးရီးယားသမ္မတဘရှာအယ်အာဆတ်အစိုးရကိုဆန့်ကျင်နေတဲ့အတိုက်ခံအုပ်စုတွေအလုံးတက်ရောက်ကြမှာလားဆိုတော့လက်တလောရှင်းရှင်းလင်းလင်းမသိရသေးပါဘူး။၅နှစ်နီးပါးကြာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲငြိမ်းချမ်းရေးဆွေးနွေးပွဲအသစ်တောက်ကြနေမှာကျင်းပဖို့စီစဉ်ထားတာပါ။ဆီးရီးယားသမ္မတအာဆတ်ကိုတစ္ဆာခံတဲ့တပ်တွေကတော့ရုရှားရဲ့လေကြောင်းစစ်ကူနဲ့အတူနိုင်ငံတောင်ပိုင်းကသဘုံတွေတိမ့်ပိုက်ထားရာမြို့တစ်မြို့ကိုသိမ်းယူနိုင်ခဲ့ပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတီဖန်ဒီမစ္စတူရာကငြိမ်းချမ်းရေးဆွေးနွေးပွဲဖိတ်စာတွေကိုပေးပို့ခဲ့ပြီးတဲ့အကြောင်းကြေညာခဲ့ပေမဲ့ဘသူတွေကိုဖိတ်ကြားခဲ့တယ်လဲဆိုတာမပြောခဲ့ပါဘူး။အဓိကကျတဲ့အတိုက်ခံအဖွဲ့တွေနဲ့အုပ်စုခွဲတွေကိုကိုစားပြုထားတဲ့အစစ်မြင့်စစ်ဆက်ညှိနှိုင်းရေးကော်မတီကတော့သူတို့ကော်မတီကသာတခုတည်းသောအတိုက်ခံကိုယ်စားလှယ်ဖြစ်ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့ကော်မတီမှာမပါတဲ့အတိုက်ခံခေါင်းဆောင်တော်တော်များများကတော့သူတို့ကိုလည်းဖိတ်ကြားခံရတယ်လို့ပြောဆိုခဲ့ကြပါတယ်
။ဒိမတ်နိုင်ငံအတွင်းခလုံးဝင်းရှောက်ထားကြမဲ့သူတွေကိုဟန်တားတဲ့ဥပဒေတစ်ကိုလွတ်တော်ကမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။လွတ်တော်ရဲ့အဲ့ဒီလောက်ရကြောင့်ဝေဖန်ပြောဆိုမှုတွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်လာနေပါတယ်။အင်္ဂါနေ့က3နာရီကျော်ကြာအပြန်အလှန်ညှဉ်းခုံဆွေးနွေးကြပြီးတဲ့နောက်Jewelry Bill လို့ခေါ်တဲ့တိုင်းပြည်အတွင်းခလုံးဝင်းလျှောက်ထားဖို့ဝင်ရောက်လာကြသူတွေထံကအမေရိကန်ဒေါ်လာ1450နဲ့အထက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေကိုအာဏာပိုင်တွေကသိမ်းဆွဲခွင့်ပြုတဲ့ဥပဒေကိုတခဲနဲ့အတည်ပြုလိုက်တာဖြစ်ပါတယ်။မိသားစုအတွက်စစ်ပိုင်ဆိုင်ရာအရတန်ဖိုးရှိတဲ့လက်ထပ်လက်စွပ်လိုပစ္စည်းမျိုးကိုတော့ကင်းလွတ်ခွင့်ပေးမယ်လို့ဆိုပါတယ်။ဒီဆုံးဖြတ်ချက်ဟာ Holocaust မှာနာဇီဂျာမနီကဂျူးတွေထံကနေအဖို့ရံပစ္စည်းတွေသိမ်းပိုက်လိုက်တဲ့လောက်ရနဲ့တူနေတယ်လို့လည်းဝေဖန်သူတွေကထောက်ပြကြပါဗါတယ်။အဲ့ဒီထဲမှာပါတဲ့တခြားပြဋ္ဌာန်းချက်တစ်ခုကတော့ခလုံးဝင်းလျှောက်ထားသူတွေအနေနဲ့မိသားစုနဲ့ပြန်လည်ပေါင်းစည်းခွင့်ကိုအရင်ကတစ်နှစ်ကာလတတ်မှတ်ထားရက၃နှစ်အဖြစ်တိုးမြင့်တတ်မှတ်လိုက်တာပဲဖြစ်ပါတယ်။ဒီဥပဒေကြမ်းဟာတက်တန်း9လရှိလာပြီဖြစ်တဲ့ဒိမတ်နိုင်ငံကလက်ရရင်အစိုးရအနေနဲ့အရှိအလေပိုင်း အာဖရိကနဲ့အာရှတိုက်တို့ကစစ်ပွဲတွေနဲ့ငတ်မောက်ခေါမမှုဒဏ်တွေကနေထွက်ပြေးလာကြသူတွေခလုံးငွေမလျှောက်နိုင်ကြအောင်ရည်ရွယ်လှုပ်ဆောင်တဲ့ဥပဒေမူကြမ်းဖြစ်ပါတယ်။ဒိမနိုင်ငံဟာမနစ်ကခလုံးငွေလျှောက်ထားသူ2000ကိုလက်ခံခဲ့ပါတယ်။
2016အမေရိကန်သမ္မတလောင်းအဖြစ် Republican Party ကပထမဦးဆုံးအချိန်အိုင်ဝါပြည်နယ်မှာမဲပေးဖို့ရပ်ပိုင်းတာလူတော့တဲ့အချိန်မှာပဲကိုစလဲနှစ်ဦးဖြစ်တဲ့အိမ်ချမ်းမြေလုပ်ငန်းရှင်ကလေးအကျွယ်တထေးကြီးဒေါ်နယ်ထရန့်နဲ့အယူဆပြင်းထန်သူတက်ဆက်စ်ပြည်နယ်ထက်လွတ်တော်အမတ်တက်ခရူးစ်တို့အကြိမ်နဲ့ရှင်ပြန်ရဖို့ရှိနေတဲ့အကြောင်းနိုင်ငံရေးစစ်တမ်းသစ်တွေကဖော်ပြနေကြပါတယ်မကြသေးခင်ရပိုင်းမှာပဲကွီနီပီးစ်တက်ကတူကကောက်ယူတဲ့စစ်တမ်းအရအိုင်အိုဝါပြည်နယ်မှာတနင်္လာနေ့ကျင်းပမဲ့ပါတီတွင်အကြိုမဲပေးရွေးချယ်ပွဲမှာ Republican Party ကမဲပေးခွင့်ရှိသူ31ရာခိုင်နှုန်းကတထေးကြီး Trump ကိုထောက်ခံပြီးတော့29ရာခိုင်နှုန်းက Cruz ကိုထောက်ခံထားကြပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူထားတဲ့စစ်တမ်းတွေမှာတော့နယူးယောက်ကအိမ်ချမ်းမြေလုပ်ငန်းရှင်ကာစီနိုလောင်းကစားရုံတထေးရုံမြင့်တန်ကြားစီစဉ်တင်ဆက်သူထရန့်ကပြိုင်ဘက်အထက်လွတ်တော်အမတ်ခရုစ်တဲအသာရနေသလိုတခြားကိုစလေ10ဦးထက်လည်းအပြတ်အသတ်နေရာမှာရှိနေတာကြောင့်နိုဝင်ဘာလသမရရွေးကောက်ပွဲမှာဝင်ပြိုင်နိုင်မဲ့အလားအလာရှိနေတာကိုတွေ့ရပါတယ်။ Quinnipiac တက္ကသိုလ်ကစစ်တမ်းပြုစုသူတဦးဖြစ်တဲ့ Peter Brown ကတော့ထိတ်တန့်နေရာမှာရှိနေကြတဲ့ Trump နဲ့ Cruz တို့မကြသေးခင်ရက်တွေအတွင်းနိုင်ငံရေးအရာအပြန်အလှန်ထိုးနှက်နေကြပေမဲ့ Iowa ပြည်နယ်က Republican Party တွင်အကြိုရွေးကောက်ပွဲမှာဘသူအသာရနိုင်လဲဆိုတာပြောဖို့မလွယ်ဘူးလို့မှတ်ချက်ပေးခဲ့ပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509ရုကနေထုံလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါတရင်းကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်သမ္မတရှီကျင်းပင်ဟာသူ့ရဲ့အရှိအလေပိုင်းခီးစဉ်ကိုပြီးခဲ့တဲ့တင်းတွင်နေ့ကအဆုံးသတ်လိုက်ပြီဖြစ်ပါတယ်ခီးစဉ်အတွင်းဆော်ဒီအာရေဗျ၊အီရန်၊အီဂျစ်တို့ကတရုတ်နိုင်ငံနဲ့ဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်ကြမယ်ဆိုတဲ့သဘောတူညီချက်တွေရရှိခဲ့ပါတယ်။အီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေပြန်လည်ရုပ်သိမ်းပေးပြီးမကြခင်မှာပဲတွားရောက်ခဲ့တဲ့ဒီခီးစဉ်အတွင်းအမေရိကန်ဒေါ်လာဘီလီယံ600တန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေရရှိခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့ဆော်ဒီနဲ့အီရန်ခေါင်းဆောင်တွေအကြားသမ္မတရှီကျင်းပင်ကနိုင်ငံရေးအရာဂျာဝင်ဆောင်ရွက်ခဲ့တဲ့ကိစ္စကိုတန်တမာအတိုင်းအဝိုင်းကအနီးကလေ့လာစောင့်ကြည့်နေကြတာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့စီးပွားရေးသဘောတူညီချက်တွေရယူပြီးဒေတာရင်းမှာအနောက်အစုရဲ့ဩဇာလမ်းမှုမှုရော့ကြအောင်နိုင်ငံရေးအရာခြေကုပ်ယူနေသလားဆိုပြီးလေ့လာသူတွေနဲ့တန်တမာတွေကမေးခွန်းထုတ်နေကြတာပါဒေတာရင်းမှာအမေရိကန်ရဲ့လွှမ်းမိုးမှုရှိနေတာကိုတရုတ်နိုင်ငံအနေနဲ့မနစ်သက်တာမျိုးမရှိဘူးလို့အစိုးရပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်အနောက်အစုကအရှိလက်ပိုင်းကကိစ္စရပ်တွေမှာဝင်ရှုံနေတာဟာကောင်းကျိုးတဲ့ဆိုးကျိုးပိုဖြစ်စေတယ်လို့ဆင်ဟွာသတင်းမှာမကြသေးခင်ကလည်းရေးသားဖော်ပြခဲ့ပူပါတယ်ကမ္ဘာမှာလောင်စာဆီဝယ်ယူမှုအများဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံအနေနဲ့အတိုင်းအတာတစ်ခုထိဩဇာညောင်းနိုင်မှာဖြစ်ပေမဲ့အရှိလေပိုင်းဒေတာရင်းကအမေရိကန်ရဲ့လွှမ်းမိုးမှုကိုတရုတ်နိုင်ငံအနေနဲ့စိန်ခေါ်နိုင်ဖို့အတွက်အချိန်အတော်ယူရလိမ့်ဦးမယ်လို့ကြွန့်ကျင်သူတွေကပြောပါတယ်
။ထိုင်းနိုင်ငံမှာဒီနှစ်ကုန်ကျင်းပမဲ့လူမှုဆန္ဒခံယူပွဲမှာအဆိုပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမဲဆန္ဒရှင်ပြည်သူတွေကပယ်ချခဲ့ရင်တော့အထွေထွေရွေးကောက်ပွဲကြီးကိုတော့လာမယ့်2019မှာကျင်းပသွားမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။2014ခုနှစ်ကသွေးထွက်တန်ယိုမဖြစ်ခဲ့ဘဲနဲ့တိုင်းပြည်အာဏာကိုသိမ်းယူခဲ့သူစစ်ကောင်းဆောင်ဟောင်းဝန်ကြီးချုပ်ပရာယွတ်ချန်ဝူချာကဗန်ကောက်မြို့တော်မှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲအတွင်းဂရုပြုပြောကြားခဲ့တာဖြစ်ပါတယ်။အရင်ကတော့ဆန္ဒခံယူပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေအစ်ကိုအတည်ပြုပြီးမှပဲရွေးကောက်ပွဲတွေကိုကျင်းပသွားမယ်လို့ပြောဆိုခဲ့တာပါ။ထိုင်းစစ်တပ်ကကြောတောက်နောက်ခံပေးထားတဲ့တော်ဝင်မိသားစုကိုထောက်ခံသူတွေနဲ့လူချိုက်များအောင်လုပ်တဲ့မူဝါဒတွေချင်းတုံးခဲ့တဲ့ဝန်ကြီးချုပ်ဟောင်းသက်စင်ရှင်နဝတ်အပေါ်ထောက်ခံသူတွေကြားမသိမျက်မှုတွေအကြီးအကျယ်ရှိခဲ့တာကြောင့်ထိုင်းနိုင်ငံမှာနိုင်ငံရေးပြဿနာတွေမတည်ငြိမ်မှုတွေဆယ်စုနှစ်တခုကျော်ကြာကြုံတွေ့နေရတာပါဒီလိုတင်းမာမှုတွေကြောင့်ထိုင်းနိုင်ငံမှာဆက်အာဏာသိမ်းမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတော့သွေးထက်တန်ယူပဋိပက္ခတွေလမ်းပေါ်ထွက်ဆန္ဒပြရင်ထိခိုက်သေးဆုံးမှုတွေကြုံခဲ့ရပါတယ
်မလေးရှားဝန်ကြီးချုပ်နာဂျီရာဇတ်ဟာဒေါ်လာ681တန်းကိုကိုပိုင်ဗန်စင်းနဲ့လွှဲပြောင်းယူခဲ့မှုကြောင့်လက်စားတယ်လို့ဆွဆွက်ခံနေရတဲ့အာဂရီလိုက်စားမှုကနေခင်းရှင်းတယ်လို့မလေးရှားရှင်းနေချုပ်ကပြောကြားလိုက်ပါတယ်။2013ခုနှစ်အစောပိုင်းကနာဂျီရာဇတ်စီကိုပေးခဲ့တဲ့ငွေတွေဟာဆော်ဒီတော်ဝင်မိသားစုကနေပုဂ္ဂိုလ်အရေးရပေးတဲ့အလူငွေဖြစ်နေတယ်လို့ရှင်းနေချုပ်မိုဟာမက်အပန်ဒီအလီကသတင်းတော့တွေကိုအင်္ဂါနေ့မှာပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ကမတုံ့ဆွဲရသေးတဲ့ဒေါ်လာငွေတန်း620ကိုတော်ဝင်မိသားစုတွေစီပြန်ပေးခဲ့တယ်လို့လည်းအပန်ဒီကပြောပါတယ်။ ရန်ပုံငွေကိုလက်ထိုးဖို့ပေးခဲ့တာမဟုတ်ဘူးဆိုတဲ့စစ်ဆေးတွေ့ရှိချက်အပေါ်သူ့အနေနဲ့ကျဉ်းတ်တယ်လို့ရှင်းနေချုပ်ကပြောကြားခဲ့ပါတယ်ဒါပေမဲ့ sorry တော်ဝင်မိသားစုအနေနဲ့အဲ့ဒီအလူငွေကိုဘာကြောင့်ပေးခဲ့တယ်လဲဆိုတဲ့အကြောင်းရင်းကိုပြောဆိုခြင်းမရှိသလိုကျန်ဒေါ်လာငွေ60တန်းနဲ့ပတ်သက်ပြီးဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုလည်းပြောကြားခဲ့ခြင်းမရှိပါဘူးအစိုးရပိုင်းOne Malaysia Development Berhad Company ရဲ့ရန်ပုံငွေတွေပျောက်ဆုံးနေတယ်ဆိုတဲ့ဆွဆွဲချက်တွေပြီးခဲ့တဲ့နှစ်မှာထွက်ပေါ်ခဲ့ပြီးတဲ့နောက်ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်အပေါ်ဝေဖန်ဆွဆွဲချက်တွေထွက်ပေါ်လာခဲ့တာပါဝန်ကြီးချုပ်အနေနဲ့အာဂရီလိုက်စားမှုရှိခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေကိုစတင်ခဲ့တဲ့ရှင်းလင်းချုပ်ကိုဝန်ကြီးချုပ်နာဂျီရာဇက်ကအဲ့ဒီနောက်ပိုင်းမှာရာထူးကဖယ်ရှားပစ်ခဲ့ပါတယ
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့ကရေတပ်စစ်ရုံမှာပစ်ခတ်မှုဖြစ်ပွားခဲ့တဲ့သတင်းနဲ့ပတ်သက်လို့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပေမဲ့ကနဦးရှာဖွေတွေ့ရှိမှုတွေအရထိခိုက်သေးဆုံးသူနဲ့ပြစ်ခတ်မှုကျူးလွန်သူတယောက်မှမတွေ့ရသေးဘူးလို့ပြောပါတယ်။ဆေးရုံရဲ့အဆောင်အမတ်26မြေတိုက်ခန်းမှာတနက်ပြစ်တန်3ချက်ကြားခဲ့ရပြီးတဲ့နောက်ဆေးရုံကအဆောင်အုံထဲမှာရှိနေတဲ့လူတွေကိုပြေးကြပုန်းကြခုခံကြဖို့အကြံပေးခဲ့တယ်လို့လည်းကိုရစ်ကြုံခဲ့ရသူတဦးကပြောဆိုကြောင်းအာဏာပိုင်တွေကပြောဆိုပါတယ်။လုံခြုံရေးအာဏာပိုင်တွေကတော့အဆောင်အုံတွင်ဆက်လက်ရှာဖွေမှုတွေလုတ်ခတ်ကြပါတယ်အာနာပိုင်တွေစုံစမ်းစစ်ဆေးနေချိန်မှာစေယုံဝင်းနဲ့အဝင်အထွက်တွေလည်းပိတ်ခတ်ကြပါတယ်စေယုံရဲ့အဆောင်အမှတ်26မှာတော့အားကစားယုံတယုံအပြင်ဒဏ်ရာရရေးတပ်သားတွေနဲ့မရိန်ကန်တက်တပ်ဖွဲ့ဝင်တွေအတွက်အိတ်ဆောင်တွေနဲ့ရုံးခန်းတွေရှိကြပါတယ်ဒါကတော့ဗုဒ္ဓဘူးနဲ့နနက်ခင်းနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မနက်နာချန်တို့ကပြောပြသွားတာပါအခုတော့သတင်းလွှာတွေကိုနားဆင်ဖို့အလှည့်ရောက်ပါပြီ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာသူ့ရဲ့အာရှ၃နိုင်ငံခီးစဉ်အဆုံးဖြစ်တဲ့တရုတ်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။သူ့အနေနဲ့ဒီကနေ့ဘေဂျင်းမှာတရုတ်အစိုးရအရာရှိတွေနဲ့ဆွေးနွေးတဲ့အခါမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေကိုရပ်တန့်ဖို့တရုတ်ဘက်ကပိုပြီးဖိအားပေးနိုင်ရေးကိုတိုက်တွန်းသွားလိမ့်မယ်လို့လည်းအများကမျှော်လင့်နေပါတယ်။ဒီအကြောင်းအမေရိကန်နိုင်ငံခြားရေးဌာနက VOA သတင်းတောက်ပန်ဒေါ့ကင်းစ်တင်ပေးပို့ထားတာကိုဒေါ်လာလတန်ကပြောပြမှာပါရှင
်။လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုတွားရောက်ပြီးတရုတ်နိုင်ငံဟာဝင်ဂျီကေရီရဲ့အာရှ၃နိုင်ငံခီးစဉ်ရဲ့နောက်ဆုံးတွားရောက်တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါ့အပြင်မြောက်ကိုရီးယားကအောင်မြင်တဲ့ဟိုက်ဒရိုဂျင်ပုံစံသပ်ဖောက်ခွဲလိုက်တယ်လို့ကြေညာခဲ့ခြင်းပြီးသတင်းပါနှင်းငယ်ကြမှာအခုလိုဝင်ဂျီကေရီခီးထွက်ခဲ့တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ကြေညာချက်ကြောင့်လည်းတောင်ကိုရီးယားအပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေထံကနေပြင်းထန်တဲ့ပြစ်တင်ရှုံချမှုတွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ဝင်ကြီးကေရီရဲ့အာရှခီးစဉ်တိုင်းမှာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တနီဘလင်ကင်ကကြိုတင်ခီးထွက်ခဲ့ရမှာမြောက်ကိုရီးယားရဲ့ခုလိုအရေးယူဆောင်ရွက်မှုနဲ့ပတ်သက်လို့ဂျပန်နဲ့တောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးခဲ့ရမှာလဲအားလုံးအနေနဲ့မြောက်ကိုရီးယားကိုရှုံချရမှာအခိုင်အမာရပ်တည်ခဲ့ကြတယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောခဲ့ပါတယ
် In strongly condemning this test and in our determination
ဒီစမ်းသပ်မှုကိုပြင်းပြင်းထန်ထန်ရှုတ်ချပြီးတော့မြောက်ကိုရီးယားဟာနိုင်ငံတကာလိုက်နာတဲ့စီကံတွေကိုမလိုက်နာတဲ့အတွက်ထိရောက်တဲ့အရေးယူလှုပ်ဆောင်မှုတွေလှုပ်ဆောင်သွားမယ်လို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ
်ခုလိုပြင်းထန်စွာပြစ်တင်ရှုံချရမှာမြောက်ကိုရီးယားရဲ့စီးပွားရေးကိုအဓိကအသက်ဆက်ပေးနေတဲ့တရုတ်နိုင်ငံရဲ့ကြိုးပမ်းမှုဟာအခရာကျပါတယ်ဒါကြောင့်လေပြုံရန်အစိုးရပေါ်ဖိအားပေးတဲ့လောက်မပေးတဲ့အတွက်တရုတ်အစိုးရကိုဝိုင်းပစ်တင်ဝေဖန်နေကြတာလည်းဖြစ်ပါတယ်။ခုလိုပစ်တင်ဝေဖန်ခံရမှုနဲ့ပတ်သက်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟွန်လေကမန်ဒရင်ဘာသာစကားနဲ့ဖြေရှင်းချက်ကတော့
ဤကောဆိုင်မုံချုံချီ
At present ဒီအချိန်မှာကိုရီးယားကျွန်းဆွယ်ရဲ့အခြေအနေတွေဟာအရင်ထိခိုက်လွဲနေပါတယ်။သက်ဆိုင်တဲ့နိုင်ငံတွေအနေနဲ့ဒေတာရင်းငြိမ်းငြိမ်းနဲ့တည်ငြိမ်ရေးကိုထိန်းသိမ်းလှုပ်ဆောင်မယ်လို့ကျွန်တော်တို့အနေနဲ့မျှော်လင့်ပါတယ်။
ဒါပေမဲ့တရုတ်နိုင်ငံအနေနဲ့သူ့နိုင်ငံရဲ့အကျိုးစီးပွားကိုလည်းချိန်ခွင်ရှာညှိဖို့လိုအပ်တယ်လို့ကဲခတ်တွေကတုံ့တက်ကြပါတယ်။ Scott Snyder ကတော့နိုင်ငံခြားဆက်ဆံရေးကောင်စီကဖြစ်ပါတယ်
။ For China the challenge is balancing
တရုတ်တွက်ကတော့မြောက်ကိုရီးယားကိုအပြစ်ပေးမဲ့ဟာနဲ့တည်ငြိမ်ရေးကိုစ조사ပြီးထိန်းညှိနေရပါတယ်။ဒါကြောင့်သူတို့ဟာအပြစ်ပေးခြင်းပေမဲ့ရန်ကြီးတော့မလုပ်ချင်ကြပါဘူး
။ဝင်ကြီးကယ်ရီရဲ့လက်ရှိအာရှခီးစဉ်ဟာကယ်လီဖိုးနီးယားပြည်နယ်ဆန်နီစ်လန်မှာနောက်လာကျသမ္မတဥဘာမကတာဝန်ယူကျင်းပမယ့်အမေရိကန်နဲ့အာဆီယံထိပ်သီးညီလာခံမှာဆွေးနွေးမယ့်အကြောင်းအရာများကိုကြိုတင်ညှိနှိုင်းဖို့လည်းရည်ရွယ်တာဖြစ်ပါတယ်။ခုလိုဆွေးနွေးမယ့်အဓိကအချက်တွေနဲ့တစ်ခုကတော့တရုတ်နိုင်ငံနဲ့တချို့အာဆီယံနိုင်ငံတွေကြားဖြစ်ပွားနေတဲ့တောင်တရုတ်ရေပြင်ပိုင်နဲ့ပြဿနာလေးပါဝင်တာဖြစ်ပါတယ်။ခုလိုအငင်းပွားပွဲရကိစ္စရပ်များနဲ့ပတ်သက်လို့အမေရိကန်ရဲ့ကောက်ချက်ချပြောကြားမှုတွေကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနက ကျူတင်သတိပေးတဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောက်ဝင်ရမြို့တပီဟောင်ချောင်ရင်က
我们希望美方为亚太地区的和平与稳定发挥建设性的作用，而不是搬弄是非。
美国平壤苏尼内阿沙内 Pacific 地带嘛，别在那路都看比美沙地带对人家一年第二一对，比多少呢？看看大家，把我们长远里面路苗岭内将那个在一谈呐，标过样没得米，我承认啊，曼德人把大家呢标多了批判的。大边当地有边来一年把的路，美国也。高恰恰表家母女哈就将美四十万的皮皮苗国列部就业双母母东部部表家这对哈嘞第二年来没家比如我们上母路嘞第二年家一谈那个表给吧嘞文集给人呢当地有病了一年不得路阿西安三年年呢第二年部西龙比开马抓一地家部给你背这个干部的要细心南干康桑对唐阿亚语部就是给比美路的奥名给吧干部的干部阿西安的南干经济里面第二年当地有比那家别的那股南干家批新语部看有结果来看他的批判的阿西安的家乌克兰批美拉乌南干阿里第二南干的十三亿高模拟的路公众家南干批的对象当地有比那一边百年ပြဿနာမှာပါဝင်ပတ်သက်ခြင်းမရှိတဲ့အာဆီယံနိုင်ငံတွေနဲ့အပါအဝင်ဖြစ်တာကိုလည်းတွေ့ရပါတယ်
။ဒေါ်လာလာတန်းပြောသွားတာပါရှင်။အခုတော့မြန်မာသတင်းလွှာတွေကိုဆက်ပြီးတင်ပြမှာပါ။လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကိုပြည်ထောင်ဝင်ကြီးဌာနအောက်ပြောင်းရွှေ့ဖို့သမရဦးသိန်းစိန်အဆိုတင်သွင်းတဲ့အစီအစဉ်ကိုဒီကနေ့ဗုဒ္ဓဘူးနေ့မှာပြည်ထောင်စုလွှတ်တော်မှာဥပဒေမူကြမ်းကော်မတီကတင်သွင်းတော့မှာပါ။ဒါဟာနိုင်ငံအတွက်အရေးကြီးတဲ့ကိစ္စရပ်တွေမှာစစ်တပ်အနေနဲ့ပိုးပြီးလုတ်ပိုင်ခွေအာဏာရှိလာစေဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့လည်းဝေဖန်မှုတွေထွက်ပေါ်နေတဲ့အကြောင်းဆက်ပြီးတော့နားဆင်ပါရှင်။အခုလွှတ်တော်တက်တန်းအတွက်၃ရက်သာလူရောတဲ့အချိန်မှာစစ်တပ်ရဲ့လုတ်ပိုင်ခွေပိုးရှိစေတဲ့သမရရဲ့အဆိုတင်သွင်းလာတဲ့အပေါ်လူအများစိတ်ဝင်တစားဖြစ်ခဲ့ကြတာပါ။2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ပြည်ထရေးအပါအဝင်နယ်စပ်ရေးရာနဲ့ကာကွယ်ရေးဝင်ကြီးဌာန၃ခုကိုကာကွယ်ရေးဦးစီးချုပ်ရဲ့ထိန်းချုပ်မှုအောက်မှာရှိနေတာပါတကယ်လို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းမဲ့သမရဦးသိန်းစိန်ရဲ့အဆိုကိုဆုံးဖြတ်အတည်ပြုခဲ့မယ်ဆိုရင်ဒေါက်ဆန်းစုကြည်ဦးဆောင်မဲ့အဆိုရသည့်လက်ထက်မှာလည်းနိုင်ငံရဲ့အရေးကြီးတဲ့ကိစ္စရပ်တွေမှာစစ်တပ်ရဲ့အာဏာပိုးပြီးအထင်ရှားရှိနေဦးမှာဖြစ်တယ်လို့မြမအရေးအကဲခတ်တွေကသုံးသပ်ကြပါတယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဟာအယက်သားအစိုးရလက်အောက်မှာပဲရှိတင်တယ်လို့မြင်ကြောင်းမြမအရေးအကဲခတ်လည်းဖြစ်ထောင်လဲရေးမှုဟောင်းလည်းဖြစ်တဲ့ဥအောင်လစ်ထွတ်ကတော့မြင်ပါတယ
်ဒီလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဆိုတာကကျွန်တော်တို့1988ခုနှစ်အရေးခင်းပြီးတော့နဝတအစိုးရစဖွဲ့တဲ့အချိန်ကကြမှာလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဆိုပြီးတော့မှဒါပေါ်အချိန်တုန်းကတော့ဘူဇူကြီးမောင်လှစပြီးတော့မှဖွဲ့ခဲ့တဲ့ဝန်ကြီးဌာနပါအပြစ်လို့ပွင့်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နဲ့ကလာကြမှာနေတဲ့ကျွန်တော်တို့ဗမာနိုင်ငံရဲ့လူဝင်မှုကိစ္စတွေကိုကျွန်တော်တို့တားဆီးနိုင်အောင်ကာကွယ်နိုင်အောင်အတွက်ကျွန်တော်တို့ဖြစ်ပါတယ်။ဟိုဒါပေမဲ့အခုဒီပြည်ထောင်စုက US ဆိုတဲ့သဘောကတန့်ဘရောကတင်ပိုက်ခြင်းတဲ့သဘောမျိုးဖြစ်ပါတယ်။ဒီလိုဝင်ကြီးဌာနမျိုးကတကယ်တကယ်တော့ဒီရတားဒီသွားရဲ့လက်အောက်မှာပဲကျွန်တော်တို့ရှိတင်ပါလေ
။ရပိုင်းသာရှိတော့တဲ့လွှတ်တော်တက်တန်းမှာသမရဘက်ကသူ့ရဲ့အဆိုကိုရုတ်တရက်တင်သွင်းလာတာဟာမေကွန်းထုတ်တန်တရားတွေဖြစ်ပေါ်စေတယ်လို့လည်းဥအောင်လင်းထွတ်ကပြောပါရယ
်ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့မှခုလက်ရှိဘုဂျုံကြီးတိန့်စိန်တို့အဆိုအားကဒီလျှော့ဝှက်ချက်တွေများထားခဲ့သလားဆိုတဲ့အဆောင်တန်တရားဖြစ်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့ဒီဝင်းကြီးဌာနကိုကျွန်တော်တို့ကာကွယ်ရေးကိုပေးလိုက်မယ်ဆိုရှင်နောက်တက်လာတဲ့ဒီအဆိုအားအနေနဲ့ဒီလူဝင်မှုကြီးကြပ်ရေးဝင်းကြီးဌာနမှာဘာတွေလုပ်ကင်ပါရီဝင်တဲ့ဆိုတဲ့ဥစ္စာကိုဒါတည်လာတဲ့အခါမှာဒီစုံကကြေတနာဖြစ်မှာကြောက်လို့များလာတော့မပြောတတ်ဘူးခင်ဗျာအခုမှကောက်ကံကြီးကထပြီးတော့မှလှုပ်တဲ့နေတာမျိုးလို့ကျွန်တော်မြင်ပါတယ်ခင်ဗျ
1988ခုနှစ်စစ်အစိုးရလက်ထက်ပြည်ထောင်စုဝင်ကြီးဌာနအောက်မှာရှိခဲ့တဲ့လူဝင်မှုကြီးကြပ်ရေးဦးစီးဌာနအနေနဲ့အိမ်နီးချင်းနိုင်ငံတွေနဲ့နယ်စပ်ရေးရာကိစ္စတွေမှာခက်ကြမ်းကြမ်းကင်တွယ်ခဲ့တဲ့ဖြစ်ရမျိုးတွေရှိခဲ့တယ်လို့လည်းဥအောင်လင်းထွတ်ကဆိုပါရယ်အထူးသဖြင့်ရခိုင်ပြည်နယ်အတွင်းထောင်လန်းရေးတွေအနေနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေဆောင်ရွက်ခဲ့ကြောင်းလည်းဥအောင်လင်းထွတ်ကပြောပါရယ
်အဓိကကတော့ဘင်္ဂလီပေါ့လေဘင်္ဂလီတားဆီးနဲ့ပတ်သက်ပြီးလုပ်တဲ့အခါမှာ1993ခုနှစ်လောက်မှာကျွန်တော်တို့ဒီတက်မလာထောင်လိုင်းရဦးစီးပြီးတော့မှ NASA ကဆိုပြီးတော့ဒီလူဝင်မှုကြီးကြပ်ရေးယူနီဖောင်းဝတ်ပြီးတော့မှကျွန်တော်တို့ဖွဲ့ရတာရှိပါတယ်။ အဲ့ဒီနာဆာကဆိုတာကတော့အဓိကကတော့ကျွန်တော်တို့ဘင်္ဂလီယိုတာစီဆိုတဲ့အနေအထားမျိုးဆိုတဲ့အနေအထားမျိုးနဲ့ကျွန်တော်တို့လုပ်ခဲ့တာဖြစ်ပါတယ်အဲ့ချိန်တုန်းကပေါ့ဒီပုံမှန်လင်းပြောရရင်တော့တော်တော်လေးကျွန်တော်တို့တော်တော်လေးဟို PPCC နဲ့ချမ်းချမ်းတန်းတန်းကျွန်တော်တို့လုပ်ခဲ့ခံခဲ့တဲ့အနေအထားမျိုးတွေအဲ့ချိန်မှာရှိပါတယ်ဒါပေမဲ့အားလုံးကတော့အဲ့ချိန်တုန်းကတမန်တော်ထောင်ဝိုင်းအင်းနဲ့မဟုတ်ဘူးဒီလောက်ကအမြင်နဲ့ပဲလောက်ကယူနီဖောင်းကိုပြီးတော့မှကျွန်တော်တို့ပေါ်ရခဲ့တဲ့တာရကတွေကျွန်တော်တို့ရှိခဲ့ပါတယ်
လက်ရှိလွတ်တော်ကိုယ်စားလှယ်တွေထဲမှာတော့သမရရဲ့အဆိုနဲ့ပတ်သက်လို့သဘောထားအမျိုးမျိုးရှိနေတာပါသမရဦးသိန်းစိန်ဟာသူ့ရဲ့အဆိုကိုဇန်နဝါရီလ22ရက်နေ့ရက်စွဲနဲ့ပြည်ထောင်စုလွတ်တော်နာယကစီကိုပေးပို့ခဲ့တာဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးလုပ်ငန်းအမျိုးသားမပုံတည်ရေးနဲ့နိုင်ငံသားမပုံတည်ရေးလုပ်ငန်းပြည်သူ့အင်အားစည်ရင်းကောက်ယူထိန်းသိမ်းရေးလုပ်ငန်းစတဲ့လုပ်ငန်းတာဝန်၃ရပ်ကိုပုံမထိရောက်စွာဆောင်ရွက်နိုင်ဖို့နဲ့ဝင်ကြီးဌာနတွေကိုပုံမချစ်လက်စွာဖွဲ့စည်းနိုင်ဖို့စတဲ့ရည်ရွယ်ချက်တွေနဲ့လူဝင်မှုကြီးကြပ်ရေးဝင်ကြီးဌာနကိုပြည်ထောင်စုဝင်ကြီးဌာနနဲ့ပူးပေါင်းမှုသူ့အနေနဲ့အဆိုတင်သွင်းတာဖြစ်ကြောင်းသမရကဖော်ပြထားပါတယ်ရှင်ဟုတ်တယ်ခုနေနေခင် VOE မြန်မာပိုင်းအစီအစဉ်လေးကိုနားဆင်နေကြတာပါလက်ပတောင်းတောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးနဲ့ညေရနစ်နာကြီးမယူထားတဲ့လေတွေအတွက်သီးနှံရော့ကြီးပေးဖို့တောင်းဆိုတဲ့ဒေသခံတွေနဲ့မြန်မာဝန်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေတွေးဆောင်ဖို့တွေးဆောင်ဆွေးနွေးဖို့ချိန်ဆထားပေမဲ့လည်းစကိုင်းတိုင်းနယ်လုံးဝင်ကြီးနဲ့သာတွေးဆောင်ခဲ့ရပြီးသီးနှံရော့ကြီးမပေးနိုင်ဘူးဆိုတာပြောဆိုတဲ့အတွက်ဒေတာကန်တွေနဲ့တင်းမာမှုဖြစ်ပြီးဆွေးနွေးပွဲပြတ်သွားခဲ့ရပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့နယ်ဆယ်တဲရွာကဆက်ဆံရေးရုံးမှာဒေတာကန်တွေကိုမြန်မာဝန်ပေါင်းကုမ္ပဏီတာဝန်ရှိသူတွေကတွေ့ဆုံပါမယ်လို့တင်းလာနေကဆလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကဆန္ဒပြတောင်းသူတွေကိုကတိပေးခဲ့ပေမဲ့အင်္ဂါနေ့မှာတော့စကိုင်းတိုင်းနယ်လုံးဝင်ကြီးနဲ့သာတွေ့ခွင့်ရခဲ့ပြီးတိနံရော်ကြီးမပေးနိုင်ဘူးဆိုတာပြောဆိုခဲ့တဲ့အတွက်တင်းမာမှုတွေဖြစ်ပြီးဆွေးနွေးပွဲပြက်ခဲ့ရကြအောင်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဒေသခံတောင်သူတို့ကပြောပြပါတယ်
။သူတို့ကတိနံရော်ကြီးမပေးနိုင်ပါဘူးဆိုပြီးတော့အဲရုံးရင်းဆန်ခတ်ဖြစ်လာတာပေါ့။ဟိုရော်ကြီးယူမထားတဲ့နေရာပိုင်ရှင်တွေပါတဲ့ဒီနေ့တိနံကြီးစာဝတ်နေရေးချက်တဲ့အတွက်တိနံရော်ကြီးလာတောင်းတာပါလို့ကျမတို့ကစပြီးအခြေခံလိုက်တော့သူ့အနေနဲ့ဘယ်လိုပြောလဲဆိုတော့နေလုံးဝင်ကြီးလူမှုပေါ်ကတော့ဒီနေ့မှာမှနဲ့အမိတ်အနာရီနဲ့ဆက်ဆံတာပဲဆက်မပြောနဲ့ငါပြောတာနားထောင်ညီတို့ပြောကြမလို့ဘူးစိုက်ပြောတဲ့ဒီနာမချပဲနဲ့ဒီနာရော်သေးလို့ချင်းနေလို့ထောက်လာမရှိဘူးမပေးဘူးပေါ့ခင်ဗျားတို့မြေရော်သေးလို့ချင်းတော့စကားပြောလို့တော့အဲ့လိုတော့ပေါ်လာငါလာနဲ့သူကတမိတ်တာနာနဲ့ပဲဆက်ဆံလိုက်တော့တာပိုတောင်းဆိုတာမရတဲ့အတွက်ဆန္ဒပြပြီးတော့ပြန်လာခဲ့ကြတာ
မြန်မာဝန်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေနဲ့နယ်လုံးဝင်ကြီးကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကျင်းနီစီမံကိန်းအတွက်တင်ယူထားတဲ့မြေယာတွေကတည်နှံရောကြီးရဖို့အတွက်မြန်မာဝန်ပေါင်းကုမ္ပဏီကိုဒေသခံတွေကအကြင်ငိမ်စာတင်ပြီးဆွေးနွေးခဲ့ပေမဲ့အကြောင်းပြန်တာမရှိဘူးလို့ဆိုပါတယ်။ဒေသခံတွေကတော့ဇန်နဝါရီလ14ရက်နေ့ကစပြီးမြန်မာဝန်ပေါင်းကုမ္ပဏီကိုတွားရောက်ပြီးတောင်းဆိုဖို့လှုံ့ဆော်ခဲ့ကြတာပါ။အာဏာပိုင်တွေကတော့ဒေသခံတောင်သူတွေတွားရလမ်းဖြစ်တဲ့ပသိမ်မုံရွာကားလမ်းကိုပိတ်ဆို့တားဆီးထားတဲ့အတွက်ဒေသခံတွေကပိတ်ဆို့ထားတဲ့နေရာတွေဖယ်ရှားပေးဖို့ဆန္ဒပြတောင်းဆိုခဲ့ပါတယ်။ဒီအတွက်မကြာခဏဆိုသလိုပသိမ်မုံရွာကားလမ်းပိတ်ထားရပြီးကုန်တယ်တွေနဲ့ခီးသွားပြည်သူတွေပါအခက်အခဲဖြစ်နေရတာပါတနင်္လာနေ့တုန်းကတော့ဆန္ဒပြသူတွေရှိရာကိုရင်းမာပင်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးလာရောက်ခဲ့ပြီးမြန်မာဝန်ပေါင်းကတာဝန်ရှိသူတွေနဲ့ညှိနှိုင်းပေးပါမယ်လို့ကတိပေးခဲ့ပေမဲ့ဆွေးနွေးပွဲကိုသွားတဲ့အခါမှာတော့နေလုံဝင်ကြီးနဲ့သာတွေ့ဆုံခဲ့ပြီးဒေသခံတွေရဲ့တောင်းဆိုချက်တွေမရတဲ့အတွက်ဆွေးနွေးပွဲပြတ်ခဲ့ရတာပါဒေသခံတွေကတိနံရော်ကြီးတောင်းဆိုတာတွေကိုလုပ်တဲ့အတွက်ဒေသခံတောင်သူ66ဦးကိုစလင်းကြီးမြို့နယ်အာနာပိုင်တွေကပုံမှန်78နဲ့လဲတရားဆွဲဆိုထားပါတယ်။လက်ပရောင်းတောင်ကျင်းဒီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလုပ်ဆောင်ခဲ့တဲ့ဆိုကစီမံကိန်းဖြတ်သိမ်းပရေးအတွက်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအကြိမ်ပေါင်း280ကျော်ဆန္ဒပြခဲ့ပါတယ်။အာနာပိုင်တွေကတော့ဒီစီမံကိန်းနဲ့မြေမှာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်။ဆန္ဒပြနေတဲ့ကျေးရွာတွေကတော့နစ်နာကြီးမယူထားတဲ့ကျေးရွာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းကန့်ကွက်ဆန္ဒပြတာကြောင့်လုံခြုံရေးဝန်ထမ်းတွေကတနက်နဲ့ပြစ်ခတ်တာခံရလို့တောင်သူတဦးတည်ဆုံးခဲ့ပြီးဒေသခံတရာစင်လောက်လည်းတနက်တန်ရာတွေရရှိခဲ့ပါတယ်ရှင်
။ VOA သတင်းတောက်မဲအေးမှာပါရှင်။ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်တူဖို့ရေးကြောက်စိမ့်တူပေါ်တဲ့ယင်းရန်တရားတွေစီးရင်ကိုဝင်ရောက်စစ်ဆေးရမှာအစည်းရေတပေါင်းကျော်ကိုစစ်ဆေးနိုင်ခဲ့ကြောင်းမိုးညင်းခရိုင်အုပ်ချုပ်ရေးမှူးကပြောပါရယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြမှာပါရှင်
ဟုတ်ကဲ့2015ခုနှစ်ပွင်လင်းရာသီကြောက်စင်းတူဖို့ရေးလုပ်ငန်းတွေစတင်ချိန်မှာတရုတ်နိုင်ငံဘက်ကနေမြေတဲကားတွေတူဖို့ရေးရန်နေရာတွေအလုံးရင်းနဲ့တင်သွင်းလာပြီးအလွန်ကျွံတူဖို့တာနဲ့မြေစာပုံပြိုကျတာကြောင့်လူတွေရန်နဲ့ချီတည်ဆုံခဲ့တဲ့နောက်ဖားကန့်ဒေသကိုစုံစမ်းစစ်ဆေးတာတွေစတင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးစစ်ဆေးတာကိုတော့ဇန်နဝါရီလ16ရက်နေ့ကနေ22ရက်နေ့အထိကြံမြင့်ခဲ့ပြီးရင်းအစည်းပေါင်း1000ကျော်စစ်ဆေးနိုင်ခဲ့တယ်လို့မွန်ညင်းခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကပြောပါတယ်။
စစ်ဆေးတဲ့အရေးအတွက်ပဲကျွန်တော်တို့ပြတာပေါ့ဆက်ငါးဝန်းနဲ့ဆက်တာပေါ့နော်တပေါင်းနဲ့နေတာပေါ့နော်စစ်တဲ့ရေးအရေးအတွက်ပဲကျွန်တော်တို့ပြတာပေါ့နော်ဆရာဝန်လာဝန်လာကျွန်တော်မပြောနိုင်ဘူးကျွန်တော
်ဒီလိုစစ်ဆေးတာကိုပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကဦးဆောင်ပြီးကုန်းလန်ပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနအကောက်ခွန်တက်ထုရင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနစတဲ့ပြည်ထောင်စုအဆင့်အရာရှိအယောက်20ကျော်လိုက်ပါစစ်ဆေးခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကတော့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကုန်သွယ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးတင်ရဲဝင်းကကံပိုက်တီးနယ်ဆက်ကရင်းရန်နီယာအစီ880တင်သွင်းခွင့်ပြုခဲ့ကြောင်းနဲ့တပ်ထုတွင်ဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်းထွန်းအောင်က2015နိုဝင်ဘာလကုန်အထိဖာကန့်ဒေသမှာအသုံးပြုနေတဲ့စစ်ရန်တရားအရေးအတွက်ဟာဗဟိုးရင်1882စီမြေတဲရင်3328စီရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဖာကန့်ဒေသကကြောက်စင်းတူးဖော်တဲ့အခြေအနေကိုလေ့လာဆောင်ကြည့်နေတဲ့အလွတ်သတင်းတော့ကိုဇော်မိုးထက်ကတော့စစ်ဆေးခဲ့တဲ့ရင်တွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းထုတ်ပြန်ဖို့နဲ့တူးဖော်ရေးရင်ရန်နေရာကြီးတက်တက်တင်ဖာကန့်ဒေသမှာ1000ခွဲလောက်ရှိနိုင်ကြောင်းထောက်ပြပါတယ်
။ဘလို့ရင်မျိုးစားတွေလဲပေါ့ဗျာ။ဟလာဟူဘယ်ဟုအစီဘလောက်တွေ့တယ်အဲ့တော့မိသားတဲကအစီဘလောက်တွေ့တယ်ပေါ့နော်လိုင်းစင်မရှိသေးတဲ့ယင်ကိုစစ်တာလားပုံမှန်ဒီမှာသတ်မှတ်ရန်တရားထဲပို့ပြီးတော့တူးတဲ့ယင်တွေကိုစစ်တာလားပေါ့နော်ဒီဗာမျိုးတွေကျွန်တော်တို့သိခွင့်မရှိဘူးဗျာကျွန်တော်တို့လေ့လာထားတဲ့စီးရင်နေနဲ့ဆိုလို့ရှိရင်ဖာကန့်ဧရိယာတစ်ခုလုံးမှာရှိတဲ့ရန်တရားအလုံးပေါ့နော်1000မရှိတော့မှ1000ခွဲတော်မအောင်ဘူးဗျာ
ဖာကန့်ဒေသမှာစစ်ရန်များကြီးတွေအုံပြုပြီးကြောက်စင်းကိုအလွန်အကျွံတူးဖို့လာတဲ့နောက်မြေတဲ့ရင်တွေနဲ့မတော်တဆတိုက်မိလို့လူသေးတာတွေနဲ့မြေစာပုံပြိုကျတာတွေဟာမကြာခဏဖြစ်ပျက်ခဲ့ပါတယ်ဒီလ25ရက်နေ့မှာရင်ရင်တိုက်မှုကြောင့်လူနှစ်ယောက်သေဆုံးခဲ့တယ်လို့မြေစာပုံပြိုကျတာကြောင့်လူ10ခန်းလောက်ပျောက်ဆုံးနေတယ်လို့ကိုဇော်မိုးထက်ကပြောပါတယ
်မနေ့ကဖက်ကမှဖြစ်စဉ်တစ်ခုဖြစ်ပါတယ်ဝေခါမာကကြတော့အဲ့မြမာတကောင်ကုမ္ပဏီကမြေစာတေကားကဒီမစီလာချတဲ့ကောင်လေးနှစ်ယောက်ရှိတဲ့ site ကိုတိုက်ပြီးတော့နှစ်ယောက်လုံးပုတ်ဖြစ်ပြီးတည်သွားတယ်အဲ့ဒါက2နာရီခွဲလောက်ကဖြစ်တာပေါ့နော်မနေ့ကပဲ3နာရီခွဲပတ်ဝန်းကျင်လောက်ကမြေစာပုံတစ်ခုပြိုတယ်အပြူတဲ့အခါမှာဘာမှခဲ့သေးလုပ်ငန်းတွေလာလောက်တာမရှိဘူးကျွန်တော်တို့ဒီကလူတွေကဘာလုပ်လဲဆိုတော့ဘသူညာပဲနှစ်ယောက်ပါသွားတယ်ဆိုတော့ကျွန်တော်တို့ရင်မစည်းရှာဖွေတဲ့တောက်တဲ့လူစင်းပြုစုထားတော့50ပတ်ဝန်းကျင်ရှိသွားပြီပဲ
ဖာကန့်မြို့မှာရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့မြေစာပုံပြိုကျရမှာတူဖို့ရှင်းလင်းနေကြောင်းနဲ့အသေးပြောက်စင်းမရရှိသေးကြောင်းပြောပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကမြေစာပုံပြိုကျတာကြောင့်လူ150ကျော်လောက်ပျောက်ဆုံးခဲ့ကြောင်းဒေသခံတွေကပြောဆိုပြီးတူဖို့ရှင်းလင်းရမှာတည်ဆုံးသူရုပ်အလောင်း114လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်
။ VOA သတင်းတောက်ကိုမိုးစောပါရှင်။အခုတော့ဒီကနေ့ညပိုင်းအစီအစဉ်မှာတင်ဆက်မယ့်ဥကျော်စန္တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာဆွေးနွေးသုံးသက်မယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါရရှင်
။အရေးကြီးတဲ့ကျေးဇူးချက်တစ်ခုကိုဆုံးဖြတ်ချက်မျိုးကိုဆုံးဖြတ်မယ်ဆိုရင်စီးစီအားလုံးကိုပြစ်တယ်အများရဲ့ဆန္ဒသဘောကိုယူသိမ့်တယ
်ဒါကတော့ရခိုင်အမျိုးသားပါတီနှစ်ချမ်းကွဲသွားနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ AMP အကြီးအကဲဦးအေးတောင်နဲ့ဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုအပြည့်အစုံကိုနားဆင်ရမှာပါရှင်မကြခင်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်ကိုထုတ်လင်းမှာပါဗုဒ္ဓဘုနေ့နဲ့နက်ခေ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ
ဒီလူဆွေချုပ်ဖို့ရခုလည်းဖြစ်နေတယ်ဆိုတော့နောက်ဒီဟာကြီးကကြော့တော့မှာဆိုတော့မိကုန်းထုတ်ဆရာတခုဖြစ်တယ်ဆိုတော့လူခွင့်ရေးဒီချုပ်ဖို့မှုကြောင့်လည်းဒီ
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသရရှင်ဒီအပြည့်စုံနားဆင်ရမှာဖြစ်ပါတယ်ဒါပြင်နည်းနည်းခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဥကျော်စံတာကကောက်နှုတ်တင်ပြမှာပါရှင
် Presidential PostStill an open question ဆိုရဲကောင်းစင်နဲ့ဒီ error ဒီမှာကြောဖြူစာရေးတဲ့ဆောင်းပါးကိုဖတ်ပါရယ်သမရယာရုပဟေလီဖြစ်နေစေလို့ရေးသားထားတာပါဒေါန်ဆန်းစုကြည်ကသမရထက်မှနေမယ်ဆိုပေမဲ့သမရဖြစ်မဲ့သူဟာလူထုလေးစားမှုခံရသူ NLD ပါတီဝင်တွေနဲ့လူထုသမဂ္ဂတကယ်တော့အာဏာဩဇာကြီးမားတဲ့စစ်တပ်ရဲ့လေးစားမှုကိုပါရရှိသူဖြစ်ဖို့လိုအပ်ပါတယ်ဒီလိုအကြီးကြီးမျိုးနဲ့ပြည်စုံတဲ့နေရာမှာကာကွယ်ရေးဦးစီးချုပ်ဟောင်း NLD နိုင်ငံဥတင်ဦးကိုဘယ်သူမှမမိပါဘူးအသက်89နှစ်အရွယ် NLD စတင်တည်ထောင်သူတူဖြစ်တဲ့ဥတည်ဦးခနိုင်ငံရေးလောက်ရတွေကြောင့်အခြေချုပ်ကြခံရခဲ့ဘူးသူပါဒေါန်ဆန်းစုကြည်ရဲ့မဲဆွေတရားဟောစည်းရုံးတဲ့နေရာတွေကိုမကြာခဏဆိုလိုပူးတွဲပါဝင်ခဲ့သူဖြစ်ပါတယ်သူကိုယ်တိုင်ကတော့သမဏဖြစ်နိုင်တယ်ဆိုတဲ့ကိစ္စကိုညှင်းဆန်ထားပေမဲ့တချို့ကတော့သူရဲ့အလားအလာကိုမပစ်ပယ်နိုင်ကြပါဘူးဒေါန်ဆန်းစုကြည်ကတိုင်းပြည်ရဲ့အရေးအရာတွေကိုစီမံခန့်ခွဲမယ်ဆိုတော့သမဏရာထူးဟာတကယ်တော့တာဝန်အတော်လေးပေါ်ပေါ်ပါပါဖြစ်သွားနိုင်ပါတယ်ရွေးကောက်ပွဲမတိုင်ခင်ကတော့ဒေါန်ဆန်းစုကြည်ရဲ့ဆရာဝန်ဒေါက်တာတီမျိုးဝင်းဟာသမရယာရုအတွက်တိပိခံခဲ့ရသူတူဖြစ်ပါတယ်။တနင်္လာနေ့ကဒေါန်ဆန်းစုကြည်ဗိုလ်ချုပ်မှုကြီးမြောင်းလှနဲ့တွေ့တဲ့အခါသူပါသွားတဲ့အတွက်ကြောင့်ဒီဖြစ်နိုင်ခြေလည်းပဲပုံမထင်ရှားလာပြန်ပါတယ်။ပါတီအကြီးအကဲအဖွဲ့ဝင်တူဖြစ်တဲ့ဥထင်ကျော်နဲ့သူရဲ့ဇနီးတဲ့ဒေါ်စုစုလင်တို့ဟာလည်းတိပိခံရသူတွေဖြစ်ကြပါတယ်။မြန်မာနိုင်ငံရေးသုံးသပ်သူတူကတော့ဘသူပဲသမဏဖြစ်လာဖြစ်လာစက်တန်းတူတူပဲဖြစ်လိမ့်မယ်ဒေါအောင်ဆန်းစုကြည်ဟာသမဏဖြစ်ရဲ့ရည်မှန်ချက်ထားရှိသူဖြစ်တဲ့အတွက်ကြောင့်ဖွဲ့စည်းပုံ59စာလုံးကိုပြင်ဆင်ဖို့ကြိုးစားပါလိမ့်မယ်ဒီအတွက်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုကိုရရှိဖို့လိုအပ်ပါတယ်သူဟာရွေးကောက်ပွဲပြီးတဲ့နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့နှစ်ကြိမ်ဗိုလ်ချုပ်မှုကြီးအငြင်းစားဦးသန်းရွှေနဲ့တစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်နဲ့သာမကတကယ်တော့တိုင်းရင်းသားတွေနဲ့ဆက်ဆံရေးကိုလည်းပဲတည်ဆောက်ရပါလိမ့်မယ်နောက်တစ်ခုကသမဏဖြစ်ရေးကိစ္စကိုရှည်တန်းတင်ဆောင်ပေးလွန်းတဲ့အတွက်အုပ်ချုပ်ရေးပြဿနာတွေနဲ့ငြိမ်းချမ်းရေးပြဿနာတွေကိုကင်တွယ်ရမှာအပြော့သွားလိမ့်မလားဆိုတာကိုလည်းစိုးရင်ရတယ်ဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်စစ်တပ်ချုပ်ကိုင်တဲ့ဝန်ကြီးဌာနတူချက်ရေးသမဏတွန်းအားပေးဆိုတဲ့ခေါင်းစဉ်နဲ့ AFES ဆောင်းပါးကိုတော့ Channel News Asia မှာဖတ်ရပါတယ်ရာထူးစွန်းကနေမြန်မာသမဏဟာလူဝင်မှုကြီးကြပ်ရေးဌာနကိုစစ်တပ်ထိန်ချုပ်တဲ့ပြည်ထရေးဝန်ကြီးဌာနအောက်သွတ်သွင်းဖို့လှုံ့ဆော်နေပါတယ်ဥပဒေပြုလွှတ်တော်ကိုဒေါန်ဆန်းစုကြည်ရဲ့ NLD ပါတီကြီးစိုးရမယ့်အချိန်မှာဒီလိုလှုပ်လာတာပါဒါကိုလွှတ်တော်ကအတီးပြုပေးဖို့တင်ပြထားပါတယ်အတီးဖြစ်သွားရင်တော့ NLD အစိုးရလက်အောက်မှာလဲစစ်တပ်ဟာဩဇာအာဏာစီးပြီးသာသာကြီးမားနေပါလိမ့်မယ်စစ်အစိုးရရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထရေးနေဆက်ဒေသလုံခြုံရေးကာကွယ်ရေးကိုစစ်တပ်ကချုပ်ကန့်ထားတာပါပြည်ထရေးဟာရဲတပ်ဖွဲ့နဲ့အထွေထွေအုပ်ချုပ်ရေးရန်တရားကိုပါချုပ်ကန့်ထားတဲ့ဝန်ကြီးဌာနဖြစ်ပါတယ်ရွေးကောက်ပွဲပြီးကြတဲ့ဒေါန်ဆန်းစုကြည်ဟာပေါ်ကြောင့်မူကြီးမင်းအောင်လှိုင်နဲ့နှစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်။လွှတ်တော်သစ်ဖွဲ့စည်းပြီးအနာလွှဲပြောင်းရေးသမ္မတသစ်ရွေးချယ်ရေးစတဲ့အကဲဆက်တဲ့ကိစ္စတွေကိုဆွေးနွေးနေကြတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ NLD ပြောခွင့်ရဥဝင်ထင်ကတော့အခုကိစ္စကိုခင်ဗျားတို့ပြောမှသိရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာဝန်ကြီးဌာနတွေဒါဇင်ပေါင်းများစွာရှိနေပြီး NLD ကဒီရန်တရားကိုကြိလက်အောင်လုပ်မယ်လို့ကတိပြုထားပါတယ်။ဒါပေမဲ့နိုင်ငံရေးမှာအနာရှိနေတဲ့စစ်တပ်ကိုအနာထတိုးစင်မဲ့ဒီလိုရက်ကို NLD ကလက်ခံမလားဆိုတာကတော့မသေးကြသေးပါဘူးသမ္မတဦးသိန်းစင်ရဲ့အဆိုပြုချက်အရဆိုရင်မှတ်ပုံနှင်ကပြကိစ္စပြည်ဝင်ခွင့်ဗီဇာကိစ္စပတ်စပို့ထုတ်ပေးရေးကိစ္စစတာတွေဟာစစ်တပ်အုပ်ကိုရောက်သွားမှာပါဒီလိုလောက်ရတာဟာလုံခြုံရေးစောင့်ကြည့်မှုနဲ့နေဆက်လုံခြုံရေးခိုင်မာစေကိစ္စတွေမှာအကုန်ကြသက်သက်စီဖို့ဖြစ်တယ်လို့သမ္မတရုံညွှန်ကြားမှုဦးစောထေကဆိုတယ်လို့ရေးသားထားပါတယ
်ဦးကျော်စန်းသားပါရှင်ဒီစီစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလဲကြာတာပတိနေ့ညနေခင်းတိုင်းထုတ်လွှင့်ပေးနေပါတယ်ကြည့်ရှုကြဖို့ဖိတ်ခေါ်ပါရရှင်အခုဆက်လက်ပြီးတော့ဒေါ်လာလတ်တန်းတင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပါရှင
်ဒီကနေ့မင်းတင်ပြမယ့် idiom အသုံးကတော့
tied to apron strings
ဖြစ်ပါလေ။စာလုံးပေါင်းက T D-I-E-D, died ga, diniyama, kriya phe tong tha pi ro, chi naung tha ra ko su lo ba de. A-P-R-O-N, apron ga, mi bo chang win de, thu thi phin in she ma dwi, che pyauk ja de kha, in ji ma pe ya li aw, she ma ka tha pe nai mu, wi ya de, chi ne phit si ta kha tian, plastic ne phit si chauk tha de, in ji ka de myu ko su lo pi အမျိုးသမီးတွေအများဆုံးဝေးလေရှိတော့ဖက်ရှင်ကြကြပုံစံအမျိုးမျိုးနေပေါ့ရှင်ဒါပေမဲ့လို့တာမန်အဖင်ကတော့လေပင်မှာကြိုးတိုင်ထားပြီးခါနောက်မှာခါစီကြိုးကိုခြစ်ထားလေရှိတာဖြစ်ပါတယ်တိုက်တူအေပရန်စထရင်းရဲ့လုံခြုံရေးပေကတော့အေပရန်အင်ဂျီခါစီကြိုးနဲ့ခြစ်နှောင်ထားတာပေါ့ရှင်အီဒီယမ်ဆိုတဲ့တော့ဒီပေကတော့အထူးသဖြင့်မိသားစုမှာမိဖို့ကြောင့်ဝင်လေရှိတာကတော့မိခင်တွေဇနီးတွေဖြစ်တာတော့ရရှ အဲ့ဒီလူဟာအထူးသဖြင့်ရည်ညွှန်းလေးရှိတာကတော့အမျိုးသားဖြစ်ပြီးတော့အဲ့ဒီအမျိုးသားဟာသူ့မိခင်သူ့ဇနီးပေါ်တန်ရော့စဉ်ကြီးပြီးလွှမ်းမိုးချေလေခံရတာများတဲ့အမျိုးသားမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်အမေသဘောမတူရင်ဘာမှမလုပ်တဲ့သားမျိုးအမေဩဇာကိုခံတဲ့သားမျိုးတခါတည်းရန်လဲဇနီးရဲ့ဩဇာညောင်းတဲ့ခင်မွန်းတယ်ဆိုရင်လဲဒီအသုံးကိုရည်ညွှန်းပြောနိုင်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Clooney ရဲ့ဥမာကိုနားအစဉ်ကြည့်ကြရအောင်
Although John is over 40, he is still tied to his mother's apron strings. So it's not surprising that he's still single.
John nga a the 40 joni bi. Da ba mae tu ye mi o sa nyaung na go khan ni ya daw me. Da chaung le khu thi lu byo ji phit ni da ka lo ma san ma wu bya lo de bi ya ba de. U ma go naw ta khaw na sin chi cha ya aw.
Although John is over 40, he is still tied up to his mother's apron strings. So it's not surprising that he's still single.
Mi gen ta ma mho sni po tan yo sin chi bi ba ma so tru de bo ma tu yin ma lou tat de a myo ta myo go be lu idiom ne yi nyun pyo ma le.
Tied to apron strings.
Lo pyo lu ya ba de. Era ga lo di kri me ne tin pya ke de idiom a thong me phit ba de.
ဒါကတော့ဒေါ်လာလတန်းနနက်ခင်းတိုင်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့ Internet စာမျက်နှာမှာလည်းအချိန်မီ၍ကြည့်ရှုနားဆင်နိုင်ပါတယ်။လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့ကိုအောင်လွင်ဦးတင်ဆက်ခဲ့တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တော့မှာပါ။ဒီအစီအစဉ်ကိုထုတ်လုပ်သူကတော့ကိုရနိုင်ဖြစ်ပါတယ်ရှင်။
တော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးတိုးတက်မှုတွေမရှိလို့ဆိုပြီးတော့စစ်ဆေးရေးလက်ထက်ကစာပြီးချမှတ်ထားတဲ့အမေရိကန်ရဲ့ပိတ်ဆို့ရေးရုံတွေတဖြည်းဖြည်းလျှော့ပေါက်ပေးလာပေမဲ့လည်းပြစ်ဒဏ်ကတ်ထားတဲ့ပြစ်မှတ်ထားပြီးတန်ခတ်မှုတချို့တွေကရှိနေတော့မှဖြစ်ပါတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လုပ်ရက်တွေအာဏာရှင်နဲ့ပေါင်းပြီးစီးပွားဖြစ်တဲ့သူတွေပေါ်မှာပြစ်မှတ်ထားတန်ခတ်မှုတွေကိုဆက်ပြီးထားရှိသင့်သလားဒါမှမဟုတ်လည်းပြန်လည်တင်းမြဲရေးကိုရှေ့ရှုပြီးတော့တန်ခတ်မှုတွေကိုဖယ်ရှားပေးသင့်သလားဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီပင်နယ်ဆွေးနွေးမဲ့ပုံကိုရဲ့သဘောထားတွေအရင်ဆုံးကျွန်တော်ရေဘူးရအနေနဲ့သိကြပါတယ်ဒီပရိပကတ်တွေလူခွင့်ချိုးဖောက်မှုတွေရှိသေးတယ်ဆိုပြီးတော့အရေးယူတန်ခတ်မှုတွေကိုအမေရိကန်ကနှစ်စဉ်တက်တန်းတိုးနေပါတယ်ဒါမှလည်းဒေါ်အောင်ဆန်းစုကြည်နဲ့ NLD ဦးဆောင်တဲ့အစိုးရတက်လာတဲ့အချိန်မှာဒါတွေပြန်ပြီးတော့ရုပ်သိမ်းမဲ့အလားအလာတွေဘလောက်အတိုင်းအတာတွေတွေ့ရလဲဆိုတာကိုကျွန်တော်အရင်ဆုံးတော့ဒီဟို1990ပြည့်ရွေးကောက်ပွဲမှာတော့ပလဲမြို့နယ်လွတ်တော်90 NLD လွတ်တော်90ဖြစ်ခဲ့ပြီးတဲ့ဒေါက်တာတင့်ဆွေရဲ့သဘောထားကိုအရင်ဆုံးကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီနိုင်ငံတကာတန်ခတ်ရေးယူမှုတွေဟာစစ်ဆေးရလက်ထက်မှာပမာပြီမှာအဓိကအဖြစ်တစ်ချက်ကတော့လူအခွင့်အရေးချိုးဖောက်မှုတွေကိုအကြောင်းပြုပြီးတော့တန်ခတ်ပိတ်ဆို့ခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ပြီးဒီပမာနိုင်ငံဒီမိုကရေစီရေးကိုပြောတိုင်းကျွန်တော်တို့ဟိုတရားဝင်ပေါ့နိုင်ငံတော်မှာပြောခွင့်ပြောလို့ရတာကလူအခွင့်အရေးချိုးဖောက်မှုပဲဖြစ်ပါတယ်အဲ့တော့ပြီးခဲ့တဲ့9နှစ်အတွင်းမှာတော့လူခွင့်ရေးချိုးဖောက်မှုတွေပတ်သက်လို့နိုင်ငံတကာအတိုင်းအတာတိုးတက်လာတယ်လို့ဟိုကျွန်တော်တို့ဗာပဲဖြစ်ဖြစ်တော့ပြောရမှာပဲဖြစ်ပါတယ်။နောက်ပြီးနောက်အစိုးရဟလာတော့အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လည်းပဲလူခွင့်ရေးချိုးဖောက်မှုရှိလို့ရှိရင်ဒါတခါရေးမှုယူမှုဖြစ်ဖြစ်ပြစ်တင်ဝေဖန်တာဖြစ်ဖြစ်ဟလာကုလသမဂ္ဂဆုံးဖြတ်ချက်ဖြစ်ဖြစ်ချရမှာပါပဲ။ကျွန်တော်ဆွေးနွေးတာတခုကလာမယ့်အစိုးရမှာ 2008ဖွဲ့စည်းပုံအတိုင်းသွားမှာဖြစ်တဲ့အတွက်ပြည်ထရေးဝန်ကြီးဌာနကိုတမတော်ကာကွယ်ရေးဦးစီးချုပ်ကခန့်တဲ့ပုဂ္ဂိုလ်ကပဲလောက်ရမှာဖြစ်ပြီးပြည်လူလူထုနဲ့အလားအနိုင်ရ NLD ပါတီကခန့်အမှာမဟုတ်ဘူးခရီးအဲ့တော့လူခွင့်ရချုပ်ဖောက်မှုမှန်သမျှနိုင်ငံရေးအကျဉ်းသားတွေထောင်ချတာနှိပ်စက်တာစသဖြင့်ဒါတွေအားလုံးဟာပြည်ရေးဝန်ကြီးဌာနနဲ့အတော်ဆိုင်ပါတယ်နောက်တစ်ခုကတိုင်းရင်းသားနယ်ပြည်တွေမှာလက်နက်ကိုင်တိုက်နေတဲ့နေရာတွေမှာလည်းလူခွင့်ရချုပ်ဖောက်မှုပေါ့မျိုးများစွာဖြစ်တော့အဲ့ဒီကာကွယ်ရေးဝန်ကြီးလည်းစစ်တပ်ကခန့်မှဖြစ်တော့ကျွန်တော်စိုးရိမ်တာကအစိုးရတင်ပြောင်းလဲပဲလူခွင့်ရချုပ်ဖောက်မှုတွေနေပါမလားဆိုတဲ့အချက်နဲ့အဲ့ဒါကြောင့်တန်ခတ်အရေးယူမှုတွေဟာလည်းပဲကျွန်တော်လုံးဝဟလာအစိုးရပြောင်းလာတဲ့ပြောင်းသွားမယ်လို့တော့ကျွန်တော်သိမမျှော်လင့်ဘူးလို့ဆွေးနွေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီစစ်တမ်းမှုကဥပအောင်လေးတွက်လဲဆွေးနွေးပါမှာရှိနေပါတယ်ဥပအောင်လေးတွက်ကဒီဝါရှင်တန်မှာလည်းတာဝန်ယူခဲ့ဦးလဲဆိုတော့ဒီအမေရိကန်မှာတော့ဒီအစိုးရအနေနဲ့တန်ခတ်မှုတွေရုပ်သိမ်းနေတယ်ဆိုရင်တော့မှာပဲတချို့ ware ဥတွေဖြစ်နေပြတ်တန်းထားတာရှိနေတယ်ဆိုတော့တို့ဒီလွတ်တော်ကလည်းလက်ခံဖို့လိုတယ်ဆိုတော့ဒီအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းတစ်ခုလုံးအနေနဲ့လက်ခံလောက်တဲ့အခြေအနေမျိုးဖြစ်လာနိုင်တဲ့အလားအလာမျိုးကိုမြင်မိလားဥပအောင်လေးတွက်
ကျွန်တော်မမြင်သေးပါဘူးခင်ဗျအခုလက်ရှိအခြေအနေကကျွန်တော်တို့နိုင်ငံမှာရှိတယ်ဟလာခရိုနီတွေဆိုရင်းနဲ့မတရားတိုင်းပြည်ရဲ့ဒါဘန်နာတွေဖြစ်တဲ့အကြောင်းသိနေပြည်များတွေတန်းငွေတရားရတဲ့ပတ်စံတွေတော်တော်များစုကဒီခရိုနီအများစုနဲ့ကျွန်တော်တို့ဘုံချုပ်ကြည့်ရပေါ့လေဒီအများစုရဲ့လက်ထက်မှာပဲရှိနေပါသေးတယ်ခင်ဗျာဒါကြောင့်မို့ဒီပိုင်ဆိုင်မှုတစ်စီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နောက်အဖို့အဖြစ်တက်လာတဲ့အခါမှာဘယ်လိုစဉ်းစားကြမလဲအဒါကျွန်တော်တို့ဒီစဉ်းစားတွေပေါ်မူတည်ပြီးတော့နိုင်ငံရေးလဲပါပါလိမ့်ဒါအများကြီးအခက်အခဲရှိပါသေးတယ်။ဒါကြောင့်မို့အမေရိကန်ဆိုးရအနေနဲ့တော့ဒီလူတွေတက်ကတဲ့ session ချတာတဲ့လူတွေပေါ်မှာတော့လုံးဝဟိုဆီလိုပို့ဆိုတာခွင့်လို့ပို့ဆိုတာဥစ္စာတော့မပြည့်နိုင်ဘူးပေါ့ခင်
ဗျ။ Okay ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုမြန်မာဒီလူလူ forum ကကိုတွင်လင်းအောင်လည်းရှိနေပါတယ်။ကိုတွင်လင်းအောင်အမြင်ရောခင်ဗျာကျွန်တော်တို့ဒီ energy အစိုးရလက်ထက်မှာဒီတန်ခတ်မှုတွေရုပ်သိမ်းလောက်တဲ့အခင်းချင်းမျိုးတွေပေါ်ပေါက်လာနိုင်သလား
အဲကျွန်တော်လည်းကတော့ဆရာဦးတင်ဆွေဆွေးနွေးလို့ပါပဲ။ဟိုအဓိကတော့ကျွန်တော်တို့ကဒီ NLD အစိုးရ NLD အစိုးရလို့ပြောကြတဲ့အခါမှာအကြမ်းင်းတော့ NLD တစ်ခုလုံးကအစိုးရဖြစ်သွားတယ်လို့ဒါဆက်လို့ရတယ်။ဒါပေမဲ့တကယ်တော့အဓိကကြတဲ့ဒီအပိုင်းတွေမှာဒီဆိုစစ်တပ်ကနေပြောဆက်ကင်ထားတဲ့အပိုင်းတွေရှိတယ်လေ။ဆိုတော့ဒီစစ်တပ်ကဆက်ကင်ထားတဲ့အပိုင်းတွေမှာဟိုသူတို့ကြောင့်မလို့ဒီလူခွင့်ရေးချုပ်ဖောက်မှုတွေအခုပဲဖြစ်နေတယ်။ဆိုတော့နောက်ဒီဟာတွေကကြော့တော့မှာဆိုတာမိကုန်းထုတ်ဆက်တခုဖြစ်တယ်။ဆိုတော့လူခွင့်ဒီချုပ်ပေါင်းမှုတွေကြောင့်လည်းဒီလူမျိုးပိတ်ဆို့မှုတွေစပြီးဖြစ်ခဲ့တယ်ဆိုတော့ဒါကတော့ရော့သွားဖို့အတွက်တိတ်ယူမပြောဘူးလို့ထင်တယ်။နောက်တစ်ခုကလည်းဒီအစိုးရအနေနဲ့ဒီအစိုးရအစ်စ်အနေနဲ့ဒီစစ်တပ်ရဲ့ဒီပါဝါပေါ့နော်ပါဝါကိုသူတို့ချိန်ပြီးတော့ကစားဖို့ဆိုရင်ဒီဟိုပိတ်ဆို့မှုမျိုးတွေအတွက်တုံးတရားထောက်ပြဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်ရုပ်သိမ်းတော့လည်းတိတ်ပြီးတော့ဟိုအများကြီးယူတင်းတော့လည်းတိတ်မမြင်ဘူးလို့ဒီမရုပ်သိမ်းတင်သေးဘူးလို့လည်းမြင်တဲ့အမြင်မျိုးကျွန်တော်မှရှိပါတယ်။
โอเคခြေစူပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဥက္ကံအေးလည်းရှိနေပါတယ်။နော်ဝေးကဥက္ကံအေးပါဥက္ကံအေးရဲ့သဘောထားကိုလည်းပါဝင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။အကုန်လုံးကျော်မင်္ဂလာပါခင်ဗျာ။ကျွန်တော်ပြင်းနေပြောချင်တာဘာလို့ဆိုရင်လူမြတ်လက်ညှိုးတစ်ချောင်းမဲ့တူကိုယ့်ဘက်ချောင်းက၄တ၃ချောင်းတော့ပြန်ရောက်နေတာ။အခုတိုက်မြင့်တဲ့မှာဆိုအပြင်းနဲ့ကကဲပြောနေတော့ကိုယ့်တိုက်မြင့်တဲ့မှာဘာမှမပြင်းမဲနဲ့လူမြတ်ကိုလှုပ်ပေးပါလှုပ်ပေးပါဆိုဘယ်သူကလှုပ်ပေးနိုင်မလဲ။ကိုယ့်အိမ်ကပိတ်ထားတော့ဘလို့ကလို့လို့မရတာခင်ဗျာကျန်ကျော်တဲ့တကူပြောချင်တာတကယ်ငင်းချိုင်းလေးလေးရမယ်စီးပွားရေးလေးကောင်းအကိုကောင်းမှဆိုရင်တော့တခုကတော့အရေးကြီးဆုံးချက်ကတော့တတ်မတော်သားအကလုံးဥပဒေအောက်ကိုရောက်ဖို့ပဲအဓိကလိုရတယ
်ဟုတ်ကဲ့ကျေးဇူးပါဆက်ဆော့ဆွေးနွေးရတဲ့ပုဂ္ဂိုလ်ကြီးအကုန်တော်တော်များလည်းထောက်ပြတော့တာရှိပါတယ်ဥမာနိုင်ငံရေးကျင်းသားတွေစက်ဖန်ထားတာမျိုးတကြွလို့ရှားသူတွေဆိုလို့ရှိရင်လည်းဒီအရေးယူခံနေရတာမျိုးတွေတရားရုံးတင်ပြီးတော့စစ်ဆေးခံနေရတဲ့အမှုတွေရင်ဆိုင်နေရတဲ့ကိစ္စမျိုးတွေနောက်တစ်ခါလက်နက်ကန်ပြုခတ်တွေရှိနေတယ်ဆိုတာမျိုးကျွန်တော်တို့ဆွေးနွေးတဲ့ပုဂ္ဂိုလ်တွေလည်းထောက်ပြပါတယ်ဒီလိုထောက်ပြတဲ့အခြေအနေကိုဒီအမေရိကန်နိုင်ငံရေးသမားတွေကြားမှာလည်းမကြာခဏထောက်ပြပြီးတော့ဒီတန်ခတ်မှုတွေထားသိနေတယ်ထားသိနေတယ်ဆိုပြီးမကြာခဏပြောပါတယ်ဆိုတော့ဒီ NLD ဆိုတာလက်ထက်မှာဒါဒီလိုအခြေအနေတွေကိုဟိုတစုံတရာတိုးတက်လာရင်တော့မှာပဲအရင်ကပြဿနာရှိခဲ့တဲ့သူတွေပုံကိုယ်တွေပုံမှာဘယ်လိုမျိုးရက်တည်တင်တယ်လဲဟိုဆရာဦးတင်ဆိုရဲ့သဘောထားအရင်ကြားချင်ပါတယ
်ဟုတ်ကဲ့အဲဒီလိုပြဒီစီးပွားရေးလုပ်ငန်းရှင်တွေဟာစစ်ဆိုးရလက်ထက်တွေမှာစစ်ဆိုးရကိုအားကိုးပြီးတော့တခါစစ်ဆိုးရကိုမှီပြီးတော့နောက်တခါစစ်ဆိုးရနဲ့ဘလူပလဲလုပ်ပြီးတော့ကြီးဝါချမ်းသာလာခဲ့ကြတာတွေဖြစ်တယ်အဲ့တော့တန်ခတ်အရေးယူမှုတွေကစစ်ဆိုးရကိုဥတီတယ်လို့ကျွန်တော်တို့ပြောလို့မရဘူးပြည်တော်စုမြန်မာနိုင်ငံကိုဥတီတယ်လို့ပြောလို့မရပါနဲ့ပြစ်တယ်ကျွန်တော်ပြစ်မှတ်ထားပြီးတော့ရေးယူတာဖြစ်ပါတယ် တော့စီးပွားရေးလုံးလို့ဒဏ်ခတ်ရေးမှုတွေစီးပွားရေးဒဏ်ခတ်ရေးပေါ့နော် economic sanction ဒီအနေပြီးတော့စီးပွားရေးသမားတွေကိုပဲတည်တယ်အဲလူတွေကပြည်သူရှိတဲ့အဲစက်ချုပ်လူသွားတွေတည်တဲ့ချက်ပြောကြတာပေါ့လေတကယ်တော့စီးပွားရေးလုံးသွားစီးပွားရေးလုပ်ငန်းပဲတည်တယ်သူတို့ American ဘဏ်တွေကိုကူးလို့မရဘူးသုံးလို့မရဘူးစသဖြင့်ပေါ့နော်အဲ့တော့စီးပွားရေးသမားတွေကိုနိုင်ငံတာတိလာမယ်လို့ကျွန်တော်ယူဆတယ်။ဘာလို့လဲဆိုတော့သူကတည်းကခံရတာကိုနောက်ကအစိုးရအနေနဲ့သူတို့အားကိုးစရာစစ်စွာလာနောက်9နှစ်တော့မှရှိမှာမဟုတ်တော့ဘူး။အဲ့တော့ကစီးပွားရေးလုပ်ငန်းရှင်တွေကိုနိုင်ငံကပြင်လာရလိမ့်မယ်။အလားဥသိမ့်စင်ဆိုတဲ့တုန်းကဒေါ်လာ38,000ပေးပြီးတော့လော်ဘီအုပ်စုငှားပြီးတော့အမေရိကန်ဟိုပေါ်စီပြောင်းလုပ်တယ်ဆိုတာအကလေးကစားသလိုအဲ့ဒီနည်းနဲ့မရပဲနဲ့ကာယခံရှင်တွေကိုနိုင်ငံကငါတို့ပြင်ရမယ်ဆိုတဲ့အသည့်နဲ့ပြင်လာကြရင်တော့ကဒီဆန့်ကျင်တွေကရော့လာမယ်လို့ယူဆတယ်ဒါလည်းတူချင်းတဖွဲ့ချင်းတကုတ်မတီချင်းပေါ့ဒီတူပိုင်ချင်းစသဖြင့်ဒီလိုဖြစ်မှသာလေတော့အောင်သုစုစီဆိုရလက်ထက်မှာလည်းပဲတက္ကအီးမှာရော့မယ်တော့မဟုတ်အဲ့လိုမဟုတ်ရင်တော့ကျွန်တော်ရော့မယ်လို့မထင်ဘူးခင
်ဗျဟုတ်ကဲ့ဆရာဦးအောင်လေးတော့ကခင်ဗျာဒီကြံနေသေးတဲ့တန်ခတ်မှုတွေဟိုအကုန်ပြန်ရုပ်သိမ်းဖို့ဒီ NLD အစိုးရအသေးအနေနဲ့တိုက်တွန်းတင်သလားဒါမှမဟုတ်ရင်လည်းပဲဟိုဆက်ရှိတင်တဲ့သဘောထားမျိုးကိုခြံဆွဲတင်သလားဆရာမြင်ဆွေးနွေးပါဦး
အဲ့တော့ NLD ဆိုတာတက်လာတဲ့အခါမှာတော့ကျွန်တော်တို့အားလုံးကကိုလေဝိုင်းပြီးတော့မှအားပေးတင်ပါတယ်အဓိကကတော့ချီပွားရေးပါအတိုင်းကြီးမှာကျွန်တော်ချီပွားရေးကောင်းမှာကျန်တဲ့ကိစ္စအားလုံးကလည်းအဆင်ပြေချောမွေ့မဲ့နေတိုင်းမျိုးရှိပါတယ်ဟောလက်ရှိလည်းဒီငွေကြေးလွှဲတာတို့ American New Investment ဥစ္စာတွေအားလုံးကဒါ list လုပ်ထားပြီးသားဒီပြုတ်ထားတဲ့နေတိုင်းမျိုးရှိပါတယ်ခုလက်ရှိကျန်နေတာကဒီ targeted session တွေကျပါတယ်ဒီ targeted session ကိုခေါ်တဲ့ဒီ crony စီးပွားရေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးပြောရရင်မှန်ပါလေသူတို့မတရားပြင်ရတဲ့ပတ်စံတွေဟာသူတို့ရဲ့ဘာဏ်တွေထဲမှာပဲအကုန်ရောက်နေပါတယ်အထူးသဖြင့်တော့ဒီနိုင်ငံခြားဘာဏ်တွေမှာရှိတာရပါတယ်ဆိုတော့အဲ့ဒီငွေတွေကကျွန်တော်တို့တိုင်းပြည်ထဲမှာပြန်သုံးဖို့လိုပါတယ်အဲ့ဒီငွေတွေကိုပြန်မသုံးရင်ကျွန်တော်တို့တိုင်းပြည်ပြည်သားတွေအတွက်ဆုံးရှုံးဖြစ်ပါတယ်အဲ့တော့ဒီလူတွေရဲ့တိုင်းပြည်ပေါ်ထားတဲ့စေတနာပေါ့လေဘလောက်ရှိတယ်ဆိုတော့အဆောင်ကိုပြရပေါ်မူတည်ပြီးတော့ဒီအစိုးရတက်ပေါ့လေသူနဲ့တော့ဒေါန်ဆန်းစုကြည်တို့အနေနဲ့ဆုံးဖြတ်မှာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကိုယ်တိုင်လည်းပြောထားပါတယ်။ဒီကိုလင်းရဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဒီပြစ်မဲ့တာတာအရေးယူရမယ်ဆိုတဲ့အဆောင်မျိုးကိုပြောထားတာအခုချိန်ကြီးကျွန်တော်ကမှအကြောင်းပြီးပါဘူးကွာ။အဲ့တော့ကျွန်တော်ပြောချင်တာကတော့ဒီအခြေအနေတွေပေါ့လေဒီတိုင်းပြည်ဟူငားနေမှာဒီကိုလင်းတွေနဲ့နော်ဆိုတော့ဒီဘလောက်ပူပေါင်းဆောင်ရမယ်ဆိုတဲ့အဆောင်ကိုစောင့်ကြည့်ပြီးတော့မှပြန်သားပြင်ချင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆိုတော့ဒီအရင်စစ်စိုးရဲ့လက်ထက်ကဒီအာဏာပိုင်တွေနဲ့နှိစက်တဲ့သူတွေဒီခုံနီစီဝါရေးသမားတွေအနေနဲ့ဒီပြန်လည်တင်းမြတ်ရည်ရွယ်ချက်နဲ့ပေါ့လေဒီလူတွေပေါ်မှာဒီအမေရိကန်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေဟိုရုပ်သိမ်းမှုဆိုလို့ရှိရင်ဒီလိုခုံနီဘက်ကရောဘာတွေလုပ်ပေးဖို့လုံလဲဆရာဦးတင့်ဆိုရင်အမြင်ဆွေးနွေးပေးပါဦးခင်ဗျ။
ဟုတ်ကဲ့ဒါလို့ပြဒီဗမာနိုင်ငံမှာဟလာအခုတော့ခရိုနီပေါ့လေအရင်တော့ဖြေးသကြွေတွေပေါ့နော်ဒီပုံကိုယ်တွေဟာနိုင်ငံတိုင်းမှာဖြစ်တိုင်းမှာဟိုရှိရှိတာပါတိုးတက်လည်းပဲဟလာဟိုဟိုအရင်တော့ဦးလူလက်ထက်တုန်းကဆိုရင်အခုလေးတွေပဲကျွန်တော်ဟိုသာဦးတို့ဟို Facebook လူမျိုးကွန်ပျူတာမှာဖတ်ရပါတယ်ဦးချမ်းသာဟာဘလောက်ဒီဒီဟိုကောင်းကောင်းကျုပ်ကလေးဆိုတဲ့နမူနာလေးပေါ့လေအဲ့ဒီလိုပဲဒီဒီခေတ်တဖြေးသကြွေတွေဟာတိုင်းပြည်ဖြစ်ဖြစ်လူမှုရေးလုပ်ငန်းဖြစ်ဖြစ်အကျိုးပြုတဲ့လုပ်ငန်းတွေလုပ်လို့ရှိရင်သူတို့အပေါ်မှာပြည်သူလူထုကလည်းအမြင်ဟိုအများကြီးသက်သာဟိုအများကြီးကောင်းလာပြီးတော့ဟိုသူတို့လည်းအထောက်အကူပြုလိမ့်မယ်နိုင်ငံတစ်ကမ္ဘာလုံးမှာအဲ့လိုသတိသကြွေတွေရဲ့ပတ်စံတွေပေါ့လေဘီလီယံနာတွေရဲ့ပတ်စံတွေကိုနေရာတော်တော်များများမှာသုံးပါတယ်ကျမကြီးသူတေသနာတွေဟလာပညာရေးစသဖြင့်ကျောင်းတွေတက္ကသိုလ်ကိုဆက်ဆောက်တာတွေတော့ရှိတယ်ပမာပြည်ကတော့ဟိုဘာဘီကနေငါးနှစ်တော့မှကြည်လိုက်ရင်ဟိုစိတ်သက်နံပါတ်လေးတွေနည်းနည်းလှုပ်လှုပ်ပြတာလည်းရှိတယ်။အဲလှုပ်ပြတာကကျွန်တော်ထင်တယ်ဟိုစိတ်စရိနာကအကြီးကြီးတာပေါ့နော်။အဲတခါလေးမှအခုဟိုယောဂဗမ္မတန်ကြီးလေးမှပဲဟို NLD နဲ့ပတ်သက်တာကိုဟိုလားခရိုနီတူကကူတော့ပြည်သူတို့ကအမြင်မကြည်ရတယ်လည်းရှိတယ်။ဆိုတော့အဲ့ဒါလည်းတိတ်တော့ကျွန်တော်တို့မဖြစ်သင့်ဘူးပေါ့လေ။ကျွန်တော်ဖြစ်စီနေတာကဒီပတ်စံချမ်းသာတာတွေကိုဟိုလူတို့အကျိုးပြုလုပ်ငန်းတွေမှာလုပ်တင်နေတယ်အထူးသဖြင့်ကျွန်တော်ပြောသူတည်တရလုပ်ငန်းတွေဘာမှပြီးမအတော်ကုန်မရှိတာအဲ့ဒီအထက်မှာယင်းနည်းမြုပ်နှံမှုတွေလုပ်ပြလို့ရှိရင်တိုင်းပြည်ရဲ့ရေရှည်ရောရည်သူရောဟိုအများကြီးကောင်းကြရာအကြောင်းရှိတယ်အဲဒါကြောင့်ဟိုကျွန်တော်ဟိုဆိုလိုချင်တာကအဲ့ဒီငွေတွေကိုငွေတွေကိုရှာပြီးတော့မမှန်ကန်ကန်ပေါ့လေကျွန်တော်ဘာသာရေးတာအသုံးပြရမယ်လို့ပြောလို့ရမှာမဟုတ်ဘူးတိုင်းပြည် ပြီးထောင်ရေးမှာလာမယ့်အစိုးရလက်ထက်မှာလောက်ကြသေးရင်လေလို့ကျွန်တော်မြစ်တာခံရပါတယ
်ဟုတ်ကဲ့ဆိုတော့ဒီခရိုနီတီစီးပွားရေးသမားတွေအနေနဲ့ဒီကျွန်တော်ဥအောင်လေးတို့ကလည်းမေးချင်ပါတယ်စောစောကလည်းဥအောင်လေးတို့ကတော့ပြောသွားပါတယ် NLD အနေနဲ့ဒီလူတွေရဲ့အပြုအမူတွေပေါ်မှာမူတည်ပြီးတော့ဆုံးဖြတ်လိုက်မယ်ဆိုတော့ဒီလူတွေရဲ့အပြုအမူဆိုတဲ့နေရာမှာပေါ့လေဒီခရိုနီစီးပွားရေးသမားတွေအနေနဲ့ဒီမြန်မာနိုင်ငံတိုင်းပြည်အတွက်ပဲဖြစ်ဖြစ်ဒီလူမှုအတိုင်းဝိုင်းအတွက်ပဲဖြစ်ဖြစ်ပေါ့လေ contribution ဘလို့ contribution မျိုးတွေဘလို့ပံ့ပိုးမှုမျိုးတွေလုပ်တင်တယ်လို့မြင်လဲခင်ဗျ
ကျွန်တော်ပြောရင်ပေါ့လေနိုင်ငံတကာမှာတတိယတွေကဘယ်လောက်ဘီလီယံကျော်ချမ်းသာတယ်ဆိုတာကိုဒါထုတ်ပေါ်ပြောကြားလို့ရှိပါတယ်။လားတူပဲကျွန်တော်တို့ဗမာပြည်မှာရှိတဲ့ခရိုနီပေါ့တတိယတွေနေနဲ့လေသူတို့ဒေါ်လာဘီလီယံဘယ်လောက်ဒေါ်လာတန်းရာဘယ်လောက်ရှိတယ်ဆိုတဲ့ဥစ္စာကိုပထမဆုံးပွင့်လင်းမြင်တော့ပီတူလူလူသိအောင်ပွင့်ဟစီခြင်းပါပဲ။ပြီးတော့ကျန်တဲ့ပီတူလူလူအကျုပ်တက်ပေါ့လေပညာရေးကျန်းမာရေးလူမှုရေးစတဲ့လုပ်ငန်းတွေမှာဘယ်လောက်အကျိုးပြုတဲ့လုပ်ငန်းတွေကိုလုပ်မယ်ဆိုတဲ့ plan နဲ့ plan ပေါ့ဒီစီမံချက်တွေကိုကျွန်တော်တို့ပြည်သူလူထုကိုဖြတ်တာကြားအဖြစ်ဒါပြည်သူလူထုပေါ်မှာရိုးသားမှုပြမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့တခုရှိရတော့စီးပွားရေးသမားဆိုတော့ဘယ်ခေတ်ပဲရောက်အာဏာရှိတဲ့လူနဲ့ပေါင်းပြီးဟိုသူတို့စီးပွားရေးကိုပို့ပြီးတော့ကြီးထွားအောင်မယ်ကြိုးစားလို့ရှိတယ်ဆိုတော့ NLD အစိုးရလက်ထက်မှာဒီလိုအခြေအနေမျိုးတွေတချင်ရဒီဟိုခရိုနီလိုလူမျိုးတွေဟိုတကြောပြန်ခေါင်းထောင်မလာအောင်ထိတ်ချုပ်ဖို့ဆိုရင်ဘလို့စီမံမျိုးတွေလုပ်မလဲဆရာဦးတင်ဆွေအမြင်ဆွေးနွေးပြပါဦးခင်ဗျာ
အာဟုတ်ကဲ့ခင်ဗျာဟိုစီးပွားရေးဆိုတာစီးပွားရေးလုပ်တယ်ဆိုတာစီးပွားရေးအစိုးရချမှတ်ထားတဲ့စီးပွားရေး policy ပေါ်မှာပဲမူတည်ရတာပေါ့နော်ဟိုလာမယ့်အစိုးရလည်းပြီးခဲ့တဲ့အစိုးရလိုပါပဲတခါဖို့စီးပွားရေးဆိုတဲ့ဒေကွက်စီးပွားရေးစနစ်တန်းရောဝယ်လျှောက်မှာဆိုတော့ဘယ်သူမှဆိုလွတ်လပ်စွာပြိုင်ဆိုင်ခွင့်နဲ့စီးပွားရေးလုပ်ကြမှာပါဒါပေမဲ့ကွာလာမှာကတော့တိတိတသာကိုကွာလာမှာကတော့ဟလာအဲဟိုလူလူမသိပဲနဲ့ဟလာအစိုးရအားကိုအစိုးရပြီးတော့လုပ်ခဲ့တဲ့ဟိုကုမ္ပဏီကြီးကြီးတွေမျိုးကတော့နောက်အစိုးရမှာထူထောင်လို့မရတော့လက်ရှိထူထောင်ထားတဲ့ဟာကြီးတွေပေါ့နော်စစ်တပ်ပိုင်းနဲ့ဒီဘက်လုပ်ငန်းကြီးတွေကိုတော်မှကျွန်တော်ပြန်လဲဆန်းစစ်စရာလိုလာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်အခုတန်ခါရေးယူမှုကလည်းအဲ့ဒါနဲ့ဆက်ဆက်နေတဲ့ဟာတွေပဲတန်ခါခံရတာဟုတ်အဲ့တော့နောင်စိုးလက်ထက်မှာကတော့အဲ့လိုမျိုးပေါ့လေဟိုပုံနှင်းမြင်သာမှုမရှိဘယ်ကနေရတဲ့ငွေနဲ့ဘယ်လိုခံွဲသလဲဆိုတာဝင်စုပ်ခွင့်မရှိတဲ့ကုမ္ပဏီကြီးမျိုးတွေကတော့အစ်စ်ပေါ်လာမှာမဟုတ်ပဲねလက်ရှိဟာတွေကိုပြန်လဲဆန့်စစ်တင်တယ်ဆန့်စစ်ခွင့်ရလာတင်တယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကပေါ့နော်တော်အောင်ဆန်းစုကြည်ဟာနိုင်ငံတကာမှာသူ့ရဲ့အရှိန်အဝါဩဇာရဟိုအတော့ကြီးပါတယ်။အဲကြောင့်ဆန်ရှင်လိုမျိုးဟိုဒီရုပ်သိမ်းဖို့ဒေါ်အောင်ဆန်းစုကြည်ပြောရင်ရမှာပဲ။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ကသူကသူပြောလို့ရတိုင်းသူကလုံးမမဟုတ်ပဲနဲ့တကယ်လိုအပ်ရင်တော့သူကလုံးမှာပဲ
။ဟုတ်ကဲ့ဒေါက်တာတင်းဆွေအထူးကျေးဇူးတင်ပါတယ်ခင်ဗျာ။ကျန်တဲ့ပါဝင်ဆွေးနွေးပြကြတဲ့ပုဂ္ဂိုလ်များလုံးလည်းအထူးကျေးဇူးတင်ပါတယ်။
ကောင်းလေးဦးတင်ဆက်သွားတဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ပါရှင် VOA မြန်မာပိုင်းကနေအခုလိုတိုက်ရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေညတွေမှာတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်သရရှင်ရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
ရာသီဥတုပြောင်းလဲခြင်းနဲ့ကမ္ဘာကြီးပူနွေးလာမှုဆိုတာတွေဟာစိုးစင်းမှနှောင့်နှေးမနေပဲရင်ဆိုင်ဖြစ်ရှင်းရမယ်အင်မတန်အရေးကြီးတဲ့ကမ္ဘာကြီးကိုစိန်ခေါ်မှုတရက်ဖြစ်ပါတယ်ကမ္ဘာတလွှားနိုင်ငံပေါင်း200ကဒီကိစ္စဟာပြဿနာတရက်ဖြစ်ကြောင်းသဘောတူခဲ့ကြပြီးဖြေရှင်းခြင်းနဲ့ဆန္ဒရှိကြပါတယ်လို့အမေရိကန်သမ္မတအိုဘားမားကသူ့ရဲ့နှစ်ပတ်လည်နိုင်ငံတော်အခြေပြမိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်ရာသီဥတုပြောင်းလဲဖြစ်စေတဲ့အကြောင်းချက်တွေကိုတိုက်ဖြက်ရေးကြိုးပမ်းအားထုတ်မှုမှာကမ္ဘာမှန်လုံး၏ဓာတ်ငွေထုတ်လွှတ်မှုဒုတိယမြောက်အကြီးဆုံးဖြစ်တဲ့အမေရိကန်နိုင်ငံဟာဥဆောင်မှုကဏ္ဍကပါဝင်ရမှာဖြစ်ပါတယ်။အဆုံးစွန်ပြောရရင်အခုလိုဇီဝလောင်စာတွေမသုံးတော့ဘဲတန်ရှင်းတဲ့လောင်စာစီသုံးတဲ့စီဥတီစေနိုင်မဲ့နီလန်အဖြေရှားရမှာကျွန်တော်တို့ရဲ့လုံနိုင်စွမ်းဘလောက်ရှိသလဲဆိုတာအပေါ်မှာမူတည်ပါတယ်။နောက်ပြီးဒီလိုတွင်ကူးပြောင်းမှုကလည်းနေအိမ်တွေကနေစရပါလိမ့်မယ်။တကယ်ဆိုရင်ကျွန်တော်တို့စတောင်းစနေခဲ့ပြီးပါပြီလို့သမ္မတဥပမာကပြောပါတယ်။လွန်ခဲ့တဲ့9နှစ်ကကျွန်တော်တို့တမိုင်းမှာတန့်စင်တဲ့လောင်စာစွန့်ရင်အတွက်အကြီးမားဆုံးယင်းနှိမ့်နှံမှုတစ်ခုလုပ်ခဲ့ပါတယ်။အခုချိန်မှာအဲ့ဒီရလက်တွေကိုတွေ့ရပါပြီ။ Iowa ကနေ Texas အထိလေစွန့်ရင်၃လျှက်စစ်တအားက
သုံးနေတဲ့တအားတွေတဲ့ပို့ပြီးတော့ဈေးနှုန်းသက်သာတယ်လို့ပို့ပြီးတန့်ရှင်းပါတယ်။တခါအရီဇိုနာကနေနယူးယောက်အထိအိမ်ခေါင်မိုးတွေဘကနေရတဲ့နေစွမ်းအင်ကလည်းအမေရိကန်ပြည်သူတွေနှစ်စင်ပေးနေရတဲ့လျှက်စင်မီတာကကိုဂရေနဲ့ချီးပြီးသက်သာစေပါတယ်။နောက်ပြီးကြောင်မီးသွေးလုပ်ငန်းမှာလုပ်ကင်တာတဲ့လဲလကပိုရပြီးအလုပ်ကင်တွေလည်းပိုရလာစေပါတယ်အခုဆိုရင်လိုအပ်တဲ့ပြောင်းလဲတွေလုပ်ဖို့ဆိုတာကလည်းတိတ်ပြီးတော့ခက်ခက်ခဲခဲမရှိဘူးဆိုတာထင်ရှားပါတယ်သုံးဆွဲသူတွေအတွက်ကုန်ကျစရိတ်သက်သာစေရုံမကအလုပ်ကင်တွေကိုဖန်တီးစီးပွားရေးလုပ်ငန်းတွေအတွက်လမ်းဖွင့်ပေးရလဲကြပါတယ်တကယ်တော့အခုလိုရေရှည်ခံတဲ့စွမ်းအင်တွေသုံးဖို့ဥတည်နေတာကြောင့်နည်းပညာသစ်တွေအတွက်အင်မတန်ကောင်းမွန်တဲ့ဈေးကွက်တွေကိုဖန်တီးလာနိုင်မှာဖြစ်ပြီးအနာဂတ်အမေရိကန်ရဲ့စီးပွားရေးမှာလောင်စာစွန့်အင်ထုတ်ပြီးတော့ရောင်းချနိုင်မယ့်အခွင့်အလမ်းကောင်းတစ်ရပ်ဖြစ်လာပါလိမ့်မယ်။အရက်ဒေတာမျိုးကလူသားအားလုံးရဲ့အကျိုးအတွက်နောက်ပြီးကမ္ဘာကောင်းကျိုးအတွက်ပါရှေးကြပြီးမတန့်ရှင်းတဲ့စွန့်အင်အရေးမြစ်တွေမသုံးဖို့အချိန်မြင့်ဆောင်ရွက်ကြရပါမယ်။ကျွန်တော်တို့အနေနဲ့အဟောင်းတွေကိုပဲပံ့ပိုးပေးနေမယ့်အစားအနာဂတ်အတွက်အထူးသဖြင့်ဇီဝလောင်စာတွေကိုမှီခိုနေကြတဲ့လူမှုအတိုင်းဝိုင်းတွေကပို့ပြီးတော့ရင်းနှီးမြှုပ်နှံထားတင်ပါတယ်လို့လည်းသမ္မတဥပမာကပြောပါတယ်ဒီကိစ္စကိုဆောင်ရွက်ဖို့ဆိုတာကတော့နေချင်းညာချင်းဖြစ်လာမှာမဟုတ်ဘူးလို့လည်းသမ္မတဥပမာကပြောပါတယ်ဒါပေမဲ့ကျွန်တော်တို့ဟာအလုတ်ကင်တွေဖန်ပြီးကြမယ်ကုန်ကျစရိတ်တွေတက်သွားအောင်လုပ်ကြမယ်ကဘာကြီးကိုထိမ့်သိမ့်ကြရမှာဖြစ်ပြီးဒါတွေဟာကျွန်တော်တို့သားစဉ်မျိုးဆက်တွေရဲ့ထိုက်တန်တဲ့အနာဂတ်ဖြစ်တယ်လို့ဒါဟာလည်းကျွန်တော်တို့ရဲ့လက်ထဲမှာပဲရှိပါတယ်လို့သမ္မတဥပမာကပြောကြားသွားခဲ့ပါတယ်ရှင
်မေဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့ American ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါ။အ
မေရိကန်နိုင်ငံရဲ့ဝန်ကြီးချုပ်ကယ်ရီဟာတရုတ်နိုင်ငံပေကျင်းမြို့ကိုရောက်ရှိနေပြီးမကြာခင်ပြုတ်လုမဲ့တွစ်ဆုံဆွေးနွေးမှုတွေအတွင်းမြောက်ကိုရီးယားရဲ့အငင်းပွားဝယ်ရာနျူကလ িয়ার စမ်းသပ်မှုတွေရပ်တန့်ရေးတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုဖိအားပေးပြောဆိုဖို့အတွက်တိုက်တွန်းမှုရှိပါတယ်။ဝန်ကြီးကယ်ရီဟာတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီနဲ့ပို့ထုံးနေမှာတွစ်ဆုံမှုရှိပြီးနေ့လယ်စာဆိုင်ပြုတ်လုမဲ့ဆွေးနွေးပွဲမှာတိုင်ခင်မှာဝန်ကြီးနှစ်ဦးသတင်းစာရှင်းလင်းပွဲပြုတ်လုသွားမှာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။တရုတ်နိုင်ငံမှာအစိုးရထောက်လှမ်းရေးအဖြစ်လုပ်ပေးဖို့ဖိအားပေးခံရတာကြောင့်ထိုင်းနိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့တရုတ်သတင်းစာအက်ဒီတာပျောက်ဆုံးနေတယ်ဆိုတဲ့ကိစ္စကိုထိုင်းအာဏာပိုင်အနေနဲ့စုံစမ်းပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။အလဲအလဝါဒဘက်ကိုရိတ်နေ South Metropolis Daily သတင်းစာရဲ့အမြင်သဘောထားကဏ္ဍအက်ဒီတာလီရှင်းထိုင်းနိုင်ငံအတွင်းမှာပျောက်ဆုံးနေတယ်ဆိုတာကိုသိရှိထားကြောင်းအမြင်မဖော်လိုတဲ့အမေရိကန်နိုင်ငံရဲ့ဌာနအရာရှိတူက VOA ကိုပြောပါတယ်။သူဟာအခုလအစောပိုင်းကထိုင်းနိုင်ငံအတွင်းခီးသွားလာနေပြီးနိုင်ငံရေးခိုလုံနိုင်ဖို့ရှောက်စူးစမ်းနေသူဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံအတွင်းကပညာရေးအတိုင်းအဝိုင်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကြောင့်အစိုးရလုံခြုံရေးဌာနအတွက်သတင်းပေးအဖြစ်နှစ်အတန်ကြာအာရမခိုင်းစေခံခဲ့ရပြီးတဲ့နောက်ထိုင်းနိုင်ငံကိုထွက်ပြေးလာခဲ့ခြင်းဖြစ်ကြောင်းနယူးယောက်ခြေဆိုင်သတင်းတောက်များကဝယ်ဆောင်ရွက်ရေးအဖွဲ့ကိုလီရှင်းကပြီးခဲ့တဲ့နိုဝင်ဘာလတုန်းကပြောကြားခဲ့တယ်လို့ဆိုပါတယ်ဒေမတ်နိုင်ငံအတွင်းခလုံးခွင့်လျှောက်ထားကြမဲ့သူတွေကိုဟန်တားတဲ့ဥပဒေတွေကိုလွတ်တော်ကမဲခွဲအတူပြုလိုက်ပြီးဖြစ်ပါတယ်။လွတ်တော်ရဲ့အဲ့ဒီလူရောက်ကြောင့်ဝေဖန်ပြောဆိုမှုတွေလည်းထွက်လာနေပါတယ်။အင်္ဂါနေ့က3နာရီကျော်ကြာအပြန်အလှန်ဆွေးနွေးကြခဲ့ပြီးတဲ့နောက် Jewelry Bill လို့ခေါ်တဲ့တိုင်းပြည်တွင်းခလုံးခွင့်လျှောက်ထားကြတဲ့သူတွေထံကနေအမေရိကန်ဒေါ်လာ1450အထက်တန်ဖိုးရှိတဲ့ပန်ဆိုင်မှုတွေကိုအာဏာပိုင်တွေကတင်းဆွဲခွင့်ပြုတဲ့ဥပဒေကိုအတည်ပြုလိုက်ကြတာဖြစ်ပါတယ်။
ကိုယ်စားဝင်းလိုင်ကတရင်ချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေပါ။ engineer ကတော့ Jonah Cummins ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေ့နဲ့ခေတ်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရွှေလန်းချမ်းမြေ့ကြပါစေ။ကျမက engineer နိုင်ပါ
This program has come to you from the Voice of America, Washington.